Welcome to the Voice of America in Burmese.
လာပေါင်းတဲ့ခံကြောင်းကြပါစေခင်ဗျာ VOA American တံမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်မေလ23ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းဒိုမီတာ32 40 49လို့ကနေဖမ်းယူနားဆင်နိုင်ကြပါလေခင်ဗျာကျွန်တော်ဆက်မှုပြပါခင်ဗျာအခုမနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာ
ပါမင်္ဂလာမနေ့ခင်ဗျာခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ Taliban ခေါင်းဆောင်မူလာအက်တာမွန်ဆူဟာအမေရိကန်လေကြောင်းတိုက်ခိုက်မှုတွင်သေဆုံးသွားပါတယ်။သမ္မတဥပမာဟာဗီယက်နမ်နိုင်ငံကိုရောက်ရှိနေပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပပြောင်းလဲလုပ်ငန်းတွေကိုထောက်ခံအားပေးတဲ့အကြောင်းအမေရိကန်နိုင်ငံသားဦးဝင်ကြီးဂျွန်ကယ်ရီကအနေပြုတော်မှာပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနိုင်ငံကသတင်းတွေကိုမှတ်ခွန်းညွှန်တဲ့အတူတူပြပေးပါမယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။အဲ့ဒီမနေ့ကင်းသတင်းတွေနားဆင်ကြရမယ့်အပြီးနားဆင်ရမယ့်အထက်မှာဆိုရင်တော့
အခုချမှတ်လိုက်တဲ့ policy ကြည့်ရတာ။တစ်ဖက်ကတော်တော်လေးရှုပ်ပေးလိုက်ပြီနဲ့တစ်ဖက်ကလည်းပြန်တင်းမြန်။အဲ့တော့ဆက်တင်တဲ့သူ balance လုပ်တယ
်ဒါကတော့မြန်မာစီဝါရေးပညာရှင်ဒေါက်တာအောင်ထွန်းတက်ပြောသွားတာပါခင်ဗျာအခုဒီပတ်မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားပါမယ်ဒါအပြင်သတင်းတော်တွေတင်ဆက်တဲ့အခါမှာတော့ထိုင်းနိုင်ငံလက်ကျွန်းလူတက်မှုဒီကနေ့ယူခံမယ်ဆိုတဲ့သတင်းနောက်ပြီးတော့အမေရိကန်နဲ့မြန်မာနိုင်ငံကြားရေးဝန်ကြီးတွေရဲ့ပူးတွဲသတင်းစာရှင်းလင်းပွဲဆတဲ့သတင်းလှတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်နဲ့မတ်ခွန်ညိုတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
တာလီဘန်အဖွဲ့ခေါင်းဆောင်မူလာအက်တာမန်ဆူဟာပါကစ္စတန်နိုင်ငံအတွင်းအမေရိကန်တို့ပြုတ်လိုက်တဲ့လေကြောင်းကတိုက်ခိုက်မှုတွင်သေဆုံးသွားတယ်လို့အာဖဂန်ထောက်လိုင်းအေဂျင်စီကအတိအပြုပြောကြားလိုက်ပါတယ်။အမေရိကန်ကမောင်းသူမဲ့ပက်ထရင်ဒရုန်းနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာသူတို့ထံအကြောင်းကြားခဲ့တယ်လို့ပါကစ္စတန်အစိုးရကပြောပါတယ်။ဒါပေမဲ့ပါကစ္စတန်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုအမေရိကန်ပြည်ထောင်စုကချုပ်ဖောက်တဲ့အပေါ်မှာတော့ပုတ်ခတ်ပြောဆိုလိုက်ပါတယ်။မွန်ဆူတည်ဆုံတယ်ဆိုတဲ့သတင်းကိုပါကစ္စတန်ကချက်ချင်းအတည်ပြုချက်မပေးပါဘူး။မွန်ဆူဟာအာဖဂန်မှာရှိတဲ့အမေရိကန်နိုင်ငံသားတွေအာဖဂန်အရပ်သားတွေနဲ့အာဖဂန်လူမျိုးရေးတပ်ဖွဲ့တွေကိုအန္တရာယ်ဖြစ်စေတဲ့အပြင်ရင်းညာရင်းဆွေးနွေးမှုတွေကိုတိုက်ရိုက်ဆန့်ကျင်နေသူဖြစ်တဲ့အတွက်သူ့ကိုပြစ်မှတ်ထားတိုက်ခိုက်ခြင်းဖြစ်တယ်လို့မြန်မာနိုင်ငံကိုနေချင်းပြန်ခီးတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတင်းငလုံနေ့မှာပြောကြားလိုက်ပါတယ်။ဒရုန်းယာဉ်နဲ့တိုက်ခိုက်မှုကတော့ပါကစ္စတန်နိုင်ငံအတွင်းစနစ်နေ့ကပြုလုပ်ခဲ့တာဖြစ်ပါတယ်။
အမေရိကန်ရဲ့စစ်သမိုင်းမှာသဘောထားအကွဲဆုံးစစ်တွေကတခုဖြစ်တဲ့ဗီယက်နမ်စစ်ပွဲအဆုံးတက်ခဲ့ပြီး52နှစ်ကြာမှာအမေရိကန်နဲ့ဗီယက်နမ်နှစ်နိုင်ငံဆက်ဆံရေးဟာအခုလောက်ဘယ်တော့မှပိုးပြီးမနှိကပ်ခဲ့ဘူးလို့သမ္မတဥပမာရဲ့ဗီယက်နမ်နိုင်ငံကိုသုံးရက်ကြာတွားရောက်တဲ့နိုင်ငံတော်ခီးစဉ်အတွင်းကြွန့်ကျင်သူတွေကပြောပါတယ်နှစ်နိုင်ငံဆက်ဆံရေးပိုးပြီးအားကောင်းခိုင်မာလာစေရေးဆက်စုနှစ်တွေနဲ့ချီပြီးကြာနေတဲ့လက်နက်ကုန်သွယ်ခွင့်ပိတ်ပင်မှုကိုရုပ်သိမ်းပေးဖို့သမ္မတဥပမာကိုအမေရိကန်ကာကွယ်ရေးဌာနကရောဗီယက်နမ်အစိုးရဘက်ကပါတိုက်တွန်းကြပါလိမ့်မယ်ဗီယက်နမ်ပေါ်လက်နက်ရောင်းဝယ်မှုပိတ်ပင်အမြင့်ချက်ကိုလွှတ်တော်မတင်ပြရပဲသမရရဲ့လုတ်ပိုင်ခွင့်အာဏာနဲ့ရုပ်သိမ်းပေးနိုင်ပါတယ် Republican Party ရဲ့ Arizona အထက်လွှတ်တော်အမတ်အထက်လွှတ်တော်လက်နက်ရေးရာကော်မတီဥက္ကဋ္ဌဖြစ်သူ John McCain ကဗီယက်နမ်စစ်ပွဲအတွင်းသူ့ရဲ့တိုက်လေရင်ပြစ်ချခံရပြီး9နှစ်ခွဲကြာအောင်စစ်သုံးပန်းဖြစ်နေနှိပ်ဆက်နှင်းပန်းခံခဲ့ရပေမဲ့ခါးသီးမှုတွေမရှိတဲ့အကြောင်း VOE ကိုပြောပါတယ်ကျွန်တော်ကိုအချင်းအောင်တဲမှာနှိပ်ဆက်နှင်းပန်းတဲ့သူတချို့ကိုနောက်တစ်ခါပြန်မတွေ့ချင်ပါဘူးဒါပေမဲ့ဒါကဗီယက်နမ်ပြည်သူတွေဟာအလွန်ခင်မင်နှစ်သက်စရာကောင်းသူတွေမိတ်ဆွေကောင်းတွေပါလားဆိုတဲ့အတွေ့အမြင်ကိုတော့ပြောင်းလဲမသွားပါဘူးကျွန်တော်တို့ကသူတို့ကိုလိုအပ်တယ်လို့သူတို့ကလည်းကျွန်တော်တို့ကိုလိုအပ်ပါတယ်လူခွေရေးဆိုင်ရာကိစ္စတွေမှာတွတ်တက်ကောင်းမွန်လာဖို့ဆိုတဲ့အချက်နဲ့တူကျွန်တော်တို့နှစ်နိုင်ငံကြားမှာအခုထက်ပိုပြီးကောင်းမွန်တဲ့ဆက်ဆံရေးဖြစ်ပေါ်လာမယ်ဆိုတာကျွန်တော်သိပါတယ်လို့ BNN စစ်ပြန်ဂျွန်မက်ဂိန်းကပြောကြားခဲ့ပါတယ်ရှင်
အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပင်ပြောင်းလဲရေးအစီအစဉ်ကိုချီးကျူးပြောကြားလိုက်ပါတယ်။ဒါပေမဲ့ဈေးကွက်စီးပွားရေးစနစ်လူ့အခွင့်အရေးနဲ့တခြားဖွံ့ဖြိုးရေးအစီအစဉ်စတဲ့အရေးပါတဲ့ကဏ္ဍတွေမှာပြည်ပင်ပြောင်းလဲမှုတွေကိုဆက်လက်လှုပ်ဆောင်ဖို့သူ့ရဲ့မြန်မာနိုင်ငံနေချင်းပြန်ခီးစဉ်အဆုံးမတက်ခင်မြန်မာနိုင်ငံရဲ့ဝန်ကြီးတောင်ဆန်းစုကြည်နဲ့ပူးတွဲကျင်းပတဲ့တင်းနေစာရှင်းလင်းပွဲအတွင်းဝန်ကြီးကယ်ရီကတင်းနေငွေနေကတိုက်တွန်းပြောကြားလိုက်တာပါ။မြန်မာနိုင်ငံအတွင်းလက်ရှိလှုပ်ဆောင်နေတဲ့ဒီမိုကရေစီပြည်ပင်ပြောင်းလဲမှုတွေကိုအမေရိကန်ပြည်ထောင်စုကအပြည့်အဝထောက်ခံအားပေးကြောင်းမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့နေသေးတဲ့ပိတ်ဆို့အရေးယူမှုတွေကိုရုပ်သိမ်းပေးရဟာဒီမိုကရေစီအရေးပြုပြင်ပြောင်းလဲမှုတွေဘလောက်အထိရှေ့တိုးလှုပ်ဆောင်တယ်လဲအပေါ်မှာမူတည်ကြောင်းနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးကယ်ရီကပြောပါတယ်မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ဗန်ဒါရီနဲ့ကုံတွယ်ရေးဆိုင်ရာပိတ်ဆို့အရေးယူမှုတချို့ကိုအမေရိကန်ပြည်ထောင်စုကပြန်လဲရုပ်သိမ်းပေးအပြီးရပ်ပိုင်းအတွင်းမှာဝန်ကြီးကယ်ရီမြန်မာနိုင်ငံကိုရောက်လာတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကလူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတချို့တို့အပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတချို့ကတော့ဆက်လက်တရှိနေစေဖြစ်ပါတယ်။အင်ရှင်မြန်မာနိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါန်ဆန်းစုကြည်ကတော့ပိတ်ဆို့မှုတွေကိုမကြောက်တဲ့အကြောင်းမြန်မာနိုင်ငံဘက်ကလမ်းမှန်ကိုရှောက် တော်ရင်အချိန်ကာလအတိုင်းအတာတစ်ခုမှာရှိသမျှပိတ်ဆို့မှုအားလုံးရုပ်သိမ်းပေးမယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်ပြည်ထောင်စုဟာတကယ်တော့မိတ်ဆွေနိုင်ငံဖြစ်တဲ့အတွက်မြန်မာနိုင်ငံကိုထိခိုက်နေနေအောင်လုပ်တာမဟုတ်ဘူးလို့ယုံကြည်ကြောင်းသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်
အီဂျစ်သမ္မတအက်ဒ်ဒါဖက်တာ LCC ကပြတ်ကျသွားတဲ့အီဂျစ်လေကြောင်းလိုင်းပိုင်ခီးစင်အမှတ်804နဲ့ပတ်သက်လို့ထင်ကြီးပေးတာတွေမလုပ်ကြဖို့နဲ့အရာအလုံးကိုဖြစ်နိုင်ခြေရှိကြောင်းစဉ်းစားသင့်တယ်လို့သတင်းသမားတွေကိုတနင်္ဂနွေနေ့ကသတိပေးလိုက်ပါတယ်အခုချိန်ထိအခြေအနေရရဟာဖြစ်နိုင်တာတွေကြီးပါပဲဒီတော့အခုချိန်မှာအသေးစိတ်အချက်အလက်တွေအတိအကျရှိတယ်ဆိုတာမျိုးမပြောမိကြဖို့အရေးကြီးပါတယ်လို့လေရင်ပြတ်ကျခဲ့ရတဲ့ကြာသာပတေးနေ့ကစလို့ပထမဆုံးလူလူကိုပြောတဲ့မိန့်ခွန်းမှာထည့်သွင်းပြောကြခဲ့တာပါသမ္မတကစုံစမ်းစစ်ဆေးမှုတွေကြာနိုင်တဲ့အကြောင်းဒါပေမဲ့စစ်ဆေးပြည်ပြည်သူတွေကိုအသိပေးမှာဖြစ်တယ်လို့လည်းပြောပါတယ်။အီဂျစ်လေကြောင်းခီးစင်အမှတ် MS-604 ဟာပဲရစ်ကနေကိုင်ရိုကိုအလားမှာမြေထဲပင်လယ်ထဲပြတ်ကျသွားခဲ့ပြီးလိုက်ပါသွားသူ66ယောက်လုံးသေဆုံးသွားခဲ့ပါတယ်။အီဂျစ်လေကြောင်းဝင်ကြီးကဆက်ချွတ်ရင်းလို့ဆိုရတဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ပြတ်ကျခဲ့ရပုံနဲ့ပို့တူတဲ့အကြောင်းပြောပါတယ်။ဒါပေမဲ့လေရင်စီကနေတိသာထင်ရှားတဲ့အသက်တွေအထောက်ထားတော့ရှင်းရှင်းလင်းလင်းမရသေးပါဘူး။ဒီလေရင်ပြတ်ကျမှုနဲ့ပတ်သက်လို့ဘယ်စစ်သွေးကြွအဖွဲ့ဘက်ကမှလည်းသူတို့လက်ချက်ဆိုတာမပြောသေးပါဘူးရှင်။
UAV ကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာအိန္ဒိယမြန်မာနယ်စပ်ဒေသမဏိပူရပြည်နယ်အတွင်းမှာရှိတဲ့အိန္ဒိယအစိုးရတပ်ဖွဲ့တွေကိုလက်နက်ကန်တောင်းကျမ်းသူတွေကခြုံခိုတိုက်ခတ်ခဲ့တဲ့အတွက်အရာရှိတူဦးပါဝင်အစိုးရတပ်ဖွဲ့ဝင်6ဦးသေဆုံးသွားပါတယ်မဏိပူရပြည်နယ်ချန်ဒယ်ခရိုင်အတွင်းမိုးတဲမြေပြိုမှုတွေဖြစ်တဲ့နေရာတွေမှာကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်အပြီးပြန်လာတဲ့စစ်သားတွေတိုက်ခတ်ခံရခြင်းဖြစ်ကြောင်းပြည်နယ်ရဲတပ်ဖွဲ့အရာရှိကပြောပါတယ်အာတန်တနကင်တရင်ကတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ကား3စီးရင်တန်းတစ်တော်တဲ့အယောက်မှာခြုံခိုတိုက်ခိုက်ခံရတာလို့အမည်မဖော်လိုတဲ့အဲ့ဒီအရာရဲအရာရှိကပြောပါတယ်။ရင်တန်းရဲ့ရှေ့ဆုံးကချစ်ကားပေါ်ပါလာတဲ့စစ်သား6ဦးစလုံးသေဆုံးသွားတယ်လို့ဆိုပါတယ်။နောက်ကားတွေမှာပါလာတဲ့စစ်သားတွေကတော့အချိန်မီထွက်ပြေးလွတ်မြောက်သွားကြတယ်လို့ဆိုပါတယ်။အခင်းဖြစ်ပွားတဲ့ဒေသဟာလက်နက်ကင်တောင်းကျမ်းသူအဖွဲ့တွေအိန္ဒိယနဲ့မြန်မာနယ်နိုင်ငံအကြားကူးလူသွားလာပြီးအခြေဆိုင်လှုပ်ရှားနေတဲ့နေရာဖြစ်ပါတယ်အခင်းဖြစ်ပွားတဲ့နေရာဟာအိန္ဒိယမြန်မာနယ်စပ်နဲ့ဆယ်မိုင်လောက်ဝေးတဲ့အိန္ဒိယနိုင်ငံအတွင်းမှာဖြစ်သွားခဲ့တယ်လို့ဆိုပါတယ်မနစ်ဇွန်လာတုန်းကလည်းလက်နက်ကင်တောင်းကျမ်းသူတွေကအိန္ဒိယစစ်ရင်တန်းကိုလက်ပစ်ပုံးနေမောင်းပြန်တနတ်တွေနဲ့ခြုံခိုတိုက်ခတ်ခဲ့တဲ့အတွက်စစ်သား18ဦးသေဆုံးခဲ့ပါတယ်မဏိပူရပြည်နယ်အတွင်းမှာအခြေဆိုင်တဲ့အဓိကလက်နက်ကင်အဖွဲ့အစည်းတွေဟာအိန္ဒိယနိုင်ငံအနောက်မြောက်ဒေသကတခြားလက်နက်ကင်အဖွဲ့အစည်းတွေလို့မဟုတ်ဘဲဗဟိုအစိုးရနဲ့အပြစ်ခရယာဆဲရေးဆွေးနွေးမှုတွေပြုလုပ်နေခြင်းမရှိပါဘူး
ထိုင်းနိုင်ငံမြို့တော်ဘန်ကောက်မှာတနင်္ဂနွေနေ့ကစစ်အာဏာသိမ်းတဲ့နှစ်နှစ်ပြည့်အထိမ်းအမှတ်ဖြစ်လူ100ကျော်ချီတက်ဆန္ဒပြခဲ့ကြပါတယ်။ရွေးကောက်ခံအစိုးရလက်ကနေစစ်အာဏာသိမ်းချိန်ကစပြီးစစ်အစိုးရစန့်ကျင်ဆန္ဒပြပွဲတွေတွေထဲမှာဒီတစ်ချိန်အကြီးဆုံးဖြစ်ပေမဲ့အာဏာပိုင်တွေဟာလမ်းပေါ်မှာပဲဖြစ်ဖြစ် online ကနေပဲဖြစ်ဖြစ်စန့်ကျင်သူတွေကိုပြင်းပြင်းထန်ထန်အရေးယူလိရှိတဲ့အရင်ပုံစံမျိုးမဟုတ်ဘဲတိခဏနာကိုတွေ့ရပါတယ်။တနင်္ဂနွေနေ့ကအခုချီတက်ဆန္ဒပြပွဲဟာစစ်တပ်ကပြဋ္ဌာန်းတဲ့အငင်းပွားစရာဖွဲ့စည်းပုံအခြေခံဥပဒေသစ်အတွက်လူထုဆန္ဒခံယူပွဲကျင်းပဖို့3လမတိုင်ခင်မှာဖြစ်ပေါ်ခဲ့တာလည်းဖြစ်ပါတယ်။ဥပဒေပါပြဋ္ဌာန်းချက်တွေဟာနိုင်ငံရေးပါတီတွေကိုအားနည်းစေပြီးအနာဂတ်အစိုးရတွေကိုစစ်အစိုးရကကြိုတင်ပြဋ္ဌာန်းထားတဲ့မူဝါဒရေးရာတွေအတိုင်းလှုပ်ဆောင်ဖို့တွန်းအားပေးထားတယ်လို့လေ့လာသုံးသပ်သူတွေကပြောပါတယ်ဥပဒေသစ်ဟာမဲမထက်ရေးစည်းရုံးလှုပ်ရှားသူဘသူကိုမဆိုကြီးလေးတဲ့ပြစ်ထန်ကြားခံရဖို့ချိန်ချောက်ထားပါတယ်ဒါပေမဲ့ဆန္ဒပြသူတွေကတော့သူတို့ရဲ့ဆန္ဒအမှန်ကိုသိအောင်ပြဖို့ကြိုးပမ်းဆောင်ရွက်ခဲ့ကြပါတယ်
အီရန်နိုင်ငံအတွင်း IS Islamic Studio တွေတင်ဖိုက်ထားတဲ့ Fallujah မြို့ကိုပြန်လည်တင်ပိုက်နိုင်ရေးအတွက်စစ်စင်ရေးစတင်လိုက်ပြီးဖြစ်ကြောင်းဝန်ကြီးချုပ် Haider El Abadi ကကြေညာလိုက်ပါတယ် Fallujah မြို့လွတ်မြောက်ရေးအတွက်စစ်စင်ရေးကိုအကျွန်ုပ်တို့စတင်လိုက်ပြီးလို့လူမှုကွန်ရက်ကတင်ထုတ်ပြန်လိုက်တဲ့ပြောဆိုမှုတွေအတွင်းဝန်ကြီးချုပ်ကအဲ့ဒီလိုထည့်သွင်းဖော်ပြလိုက်တာဖြစ်ပါတယ် Fallujah မြို့ဟာမြို့တော်ဘက်ဒါရဲ့အနောက်ဘက်ကီလိုမီတာ50လောက်ဝေးတဲ့နေရာမှာတည်ရှိတာပါအစိုးရတပ်ဖွဲ့တွေဟာ IS တွေတင်ပိုက်ထားတဲ့မိုဆူးမျိုးဘက်ကိုမသွားဘဲဖလူဂျာမျိုးဘက်ကိုဥတီသွားတယ်ဆိုတာကိုရှင်းရှင်းလင်းလင်းသိစေချင်လို့ကြီးညာတဲ့သဘောတွေ့ရပါတယ်
။သ တရီလင်္ကာနိုင်ငံမှာသတင်းတစ်ပတ်ကြာမုန်တိုင်းတိုက်ခတ်ခဲ့ပြီးရေကြီးမြေပြိုခဲ့တာကြောင့်သေဆုံးသူစုစုပေါင်း62ယောက်ရှိသွားပြီဖြစ်ကြောင်းအာဏာပိုင်တွေကတနင်္ဂနွေနေ့မှာပြောပါရတယ်။တမတော်သားတွေဟာအလဲပိုင်းတောင်ကုန်းတွေရှိရာဒေသမှာမြေပြိုပြီးနစ်မြုပ်နေတဲ့ရွာ3ရွာကဒုက္ခသည်တွေကိုရှာဖွေနေကြပြီးအလောင်းရှင်လောင်းကိုအုတ်ကျိုးအုတ်ပဲ့တွေကြားကဆွဲထုတ်ခဲ့ကြကြောင်းဘေးဒုက္ခစီမံခန့်ခွဲမှုဆိုင်ရာဌာနချုပ်ကပြောပါရတယ်။အခုထိလူပေါင်း109ယောက်ပျောက်ဆုံးနေဆဲဖြစ်ပါတယ်။မြေပြိုမှုဒဏ်ကိုခံစားနေရတဲ့နယ်မှာရှာဖွေရေးကိုဦးစီးဆောင်ရွက်နေတဲ့ဗိုလ်ချုပ်ကြီးကရာသီဥတုအခြေအနေကောင်းရင်ရှာဖွေရေးတွေတစိုက်မမတ်လုပ်နိုင်မှုမျှော်လင့်ကြောင်းပြောပါတယ်။တစ်ချိန်တည်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကယူရန်ဒေတာတွေကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ပြင်းအပြင်းဆိုင်ကလုန်းမုန်တိုင်းကလည်းစနေနေ့နေ့လယ်ပိုင်းကစပြီးတော့အပြော့လာနေပါပြီရှင
်။ဒါကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မက်ခွာညိုတို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလှော်ရီကိုအရင်ဆုံးတင်ဆက်ပေးပါမယ်။တော်ရရှိမြခင်ဗျာ။ရခိုင်ပြည်နယ်ကရိုဟင်ဂျာအရေးဖြေရှင်းတဲ့နေရာမှာမြန်မာနိုင်ငံရင်ဆိုင်နေရတဲ့အခက်အခဲကိုနားလည်ပြီးတော့ဖြေရှင်းဖို့အတွက်လုံလောက်တဲ့အချိန်ပေးဖို့မြန်မာနိုင်ငံသားဝန်ကြီးဒေါအောင်ဆန်းစုကြည်ကမနေ့ကနေပြည်တော်မှာကျင်းပတဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နိုင်ငံဆက်ပြောပြပါလိမ့်မယ်ခင်ဗျာ။
ရခိုင်ပြည်နယ်ကအတိုင်းဝိုင်းနှစ်ခုကြားဖြစ်နေတဲ့ပဋိပက္ခဟာအလွန်ခက်ခဲတဲ့ပြဿနာဖြစ်တာကြောင့် NLD အစိုးရအနေနဲ့အားလုံးလက်ခံနိုင်တဲ့အဖြေရအောင်စ조사ကင်တွယ်နေပြီးဒီအတွက်လည်းလုံလောက်တဲ့အချိန်ပေးဖို့နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ကသတင်းတောက်တွေကိုအခုလိုကြေကြားသွားတာပါ
The reason why I said that we've got to be very firm about
ကျွန်မဘာကြောင့်စိတ်ခံစားမှုဖြစ်စေမဲ့စကားအသုံးလုံးတွေကိုမသုံးဖို့ပြောရတယ်လဲဆိုရင်ကျွန်မတို့ဟာစိတ်ခံစားမှုကိုဖြစ်စေမဲ့စကားအသုံးလုံးတွေနဲ့ပတ်သက်ရင်ခိုင်မာဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့စိတ်ခံစားမှုဖြစ်စေတဲ့စကားလုံးတွေဟာကျွန်မတို့ရဲ့ပြဿနာအတွက်ငြင်းချမ်းပြီးအတိတ်ပဲရှိတဲ့အဖြစ်ရအောင်ရှာဖို့အတွက်ခက်ခဲစေတာကြောင့်ပါ။ဒီလိုစိတ်ခံစားမှုဖြစ်စေတဲ့စကားလုံးနှစ်ခုရှိပြီးဒါနဲ့ပတ်သက်လို့မျက်မျက်တက်တာနဲ့တိတိကျကျကင်တွယ်ဖို့လိုပါတယ်။ရခိုင်ဗုဒ္ဓဘာသာဝင်တွေကရိုဟင်ဂျာဆိုတဲ့စကားလုံးကိုကန့်ကွက်ကြတယ်လို့မွတ်စလင်တွေကလည်းဘင်္ဂါလီလို့သုံးတာကိုကန့်ကွက်ကြပါတယ်။ဘာကြောင့်လဲဆိုတော့တစ်ဖက်နဲ့တစ်ဖက်လက်မခံနိုင်ကြတဲ့နိုင်ငံရေးအရာရောစိတ်ခံစားမှုအရာပါအကျိုးသက်ရောက်မှုကအဆုံရှိနေလို့ဖြစ်ပါတယ်။ကျမတို့ပြောနေရတာကကျမတို့ရင်ဆိုင်နေရတဲ့အခက်အခဲကိုနားလည်ပြီးဒါကိုဖြေရှင်းဖို့အတွက်လုံလောက်တဲ့အချိန်ပေးဖို့ဖြစ်ပါတယ်။
ဒေါက်ဆန်းစုကြည်နဲ့ပူတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကလည်းရိုဟင်ဂျာကိစ္စနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံရမှာပွင့်ပွင့်လင်းလင်းပြောဆိုခဲ့တယ်လို့အမေရိကန်အနေနဲ့ဒီပြဿနာကိုကြီးထွားအောင်လုပ်မှာမဟုတ်ကြောင်းပြောကြားခဲ့ပါတယ
်။ What Minister and I talked about today is very much in line with what she has just said. And that is that what's critical to focus on is solving the problem.
ဝင်းကြီးနဲ့ကျွန်တော်ဒီနေ့ဆွေးနွေးခဲ့တဲ့အထက်မှာလည်းအခုသူပြောသွားတဲ့အတိုင်းပါပဲ။အဲ့ဒါတွေကတော့ဒီပြဿနာကိုဖြေရှင်းရမှာအဓိကအရေးကြီးတဲ့အချက်။နောက်ဖွံ့ဖြိုးမှုမြင့်တင်ဖို့လူ့အခွင့်အရေးအပေါ်လေးစားမှုမြင့်တင်ဖို့စတဲ့အခြေအနေတွေအဲ့ဒီဒေသမှာတိုးတက်လာဖို့အဓိကအာရုံစရမယ့်အချက်နဲ့ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံလုံးကလူမျိုးစုအတိုင်းအဝိုင်းနဲ့အကျိုးရှိစေဖို့စတာတွေဆွေးနွေးကြတာပါ။ဒါကြောင့်လည်းဝန်ကြီးနဲ့ပြောဆိုဖို့ကျွန်တော်တို့ဒီကိုလာခဲ့တာပါ။ဒေါက်ဆန်းစုကြည်နဲ့အတူတကွာကျွန်တော်တို့ပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ်။ဒါဟာပြဿနာကိုစူးစမ်းဖြေရှင်းပေးဖို့ဖြစ်ပြီးကြီးထွားလာစေဖို့မဟုတ်ပါဘူး။အဖြေရအောင်အထောက်အကူပေးဖို့ဖြစ်ပြီးကွဲပြားစေဖို့မဟုတ်ပါဘူး။ဒါကြောင့်ဒီဥတီချက်မှာအပြုသဘောဆောင်ပြီးပူးပေါင်းဆောင်ရွက်ဖို့အားလုံးအတွက်အရေးကြီးတယ်လို့ကျွန်တော်ယူဆပါတယ်။
မြန်မာနိုင်ငံကိုနေချင်းပြန်ခီးရောက်လာတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာသတင်းစာရှင်းလင်းပွဲမတိုင်ခင်နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်အပါအဝင်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမေအောင်လိုင်တို့နဲ့တီးခြားစီတွေ့ဆုံပြီးဒီမိုကရေစီရေးငြိမ်းချမ်းရေးနဲ့နှစ်နိုင်ငံစီရေးဆက်ဆံရေးစတာတွေကိုအဓိကဆွေးနွေးပြောဆိုခဲ့ပါတယ်ရှင်။
မင်းကြီးနိုင်ပြောပြသွားတာဖြစ်ပါတယ်အခုတော့ထိုင်းနိုင်ငံမှာတည်တံအပြစ်ပေးခံထားရတဲ့မြန်မာနှစ်ဦးရဲ့အယူခံသတင်းလွှာကိုဆက်လက်ပြီးတော့တင်ပြပေးပါမယ်ထိုင်းနိုင်ငံကော့တောင်အပန်းဖြေကျွန်းလို့ခေါ်တဲ့လက်ကျွန်းမှာဗြိတိသျှလူငယ်နှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့တည်တံပေးခံထားရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးအတွက်အယူခံကို5ချိန်မြောက်အဖြစ်ရက်ထက်တိုးပြီးတဲ့နောက်မေလ23ရက်နေ့မှာအယူခံတရားရုံးကိုငါနေဆုံးဖြတ်ချက်ချတော့မှာဖြစ်ပါတယ်တက်တီအထောက်ထားခိုင်လုံစွာနဲ့တင်ပြထားတဲ့အတွက်အဲ့ဒီသူတို့ရဲ့အယူခံကိုအယူခံတရားရုံးကလက်ခံလိုက်မယ်လို့အခိုင်အမာယူဆထားတဲ့အကြောင်းတရားခဏရဲ့အကျိုးဆောင်ရှိနေကဆိုလိုက်ပါတယ်အကြောင်းစုံကိုမတ်အေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံကော့တောင်အပန်းချေကျွန်းလို့ခေါ်တဲ့လက်ကျွန်းမှာဗြိတိသျှလူငယ်နှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေ့ပြောင်းလုပ်သားနှစ်ဦးကိုထိုင်းတရားရုံးကဒီဇင်ဘာလ24ရက်နေ့ကတည်တံချမှတ်လိုက်ပြီးတဲ့နောက်မှာတော့သူတို့အတွက်အယူခံကိုတလှချင်းလိုက်ရက်တိုးပေးဖို့တောင်းဆိုခဲ့ရမှာ9လမြောက်ဖြစ်ထိုင်းအယူခံတရားရုံးကနေခွင့်ပြုပေးခဲ့တာပါဒါပေမဲ့ဒါဟာနောက်ဆုံးချက်တိုးပေးဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့လည်းအယူခံတရားရုံးကပြောဆိုထားပါဗျ။မြန်မာလူငယ်နှစ်ဦးအတွက် အယူခံတင်ထားတဲ့အကြောင်းအရာတွေဟာသက်သေခိုင်လုံစွာတင်ပြလျှောက်ထားတာဖြစ်တဲ့အတွက်အယူခံတရားရုံးကနေလက်ခံလိုက်မယ်လို့ယူဆကြောင်းတရားခဏ်ရဲ့အကျိုးဆောင်ရှိနေဦးအောင်မျိုးတန်းကပြောပါတယ်
။အန်ကေဘက်ကရန်နုံးပြပြောရတာကတော့ဒီအယူခံကိုလက်ကိုလက်ခံမဲ့သဘောရှိပါတယ်။ဘာဖြစ်လို့ဆိုအန်ကေတို့ကဟိုမြင်တာထင်တာရှိတဲ့အချက်တွေကိုတင်ပြထားတာရှိပါတယ်လေ။ဥပမာဆိုတော့တရားစွဲတဲ့ရဲတပ်ဖွဲ့ကဒီတေလူတွေကိုတတ်တယ်ဆိုတာဟာပေါက်တူးပါလို့ပြောထားပြီးတော့တက်တေကတင်ထားတယ်။ဒါပေမဲ့အဲ့ဒီပေါက်တူးမှာရှိတဲ့ DNA ဟာအခုတရားခံလေးဝင်နေစော်လို့လည်းလုံးဝမတူဘူး။နှုတ်ပြီးတော့အစ်စ်နှစ်ခုတွေ့တယ်။အဲ့ဒီအစ်စ်နှစ်ခုကတရားခံဖြစ်တယ်ဆိုရင်လည်းဒါကိုတရားခံရှာဖို့တာဝန်ကတရားစွဲတဲ့တေလူဖြစ်တဲ့ရဲတပ်ဖွဲ့ပဲတာဝန်ရှိတယ်။ဒီဟာကိုမြင်သာချင်းအပြင်ကလေးတွေကပေါက်တူးကိုမကင်ဘူးဆိုတာရှင်းရှင်းနေတာပဲ။နောက်တစ်ခါနောက်တစ်ချက်ကအမှုမှာဒီတည်ရန်ထိုက်တယ်မှုမျက်မြင်သက်သေလည်းမရှိဘူး။ဒါပေမဲ့ဒီအမှုအစဖြစ်တဲ့အစ website တွေမှာလည်းမြင်နေရတာပါအဓိကတက်တည်တွေဖြစ်တဲ့ဒီ Christopher နဲ့ရှောင်းတို့ကိုပြေခွင်မှာတက်တည်ဖြစ်မတင်ဘဲနဲ့အမှုကနေပြီးတော့ဟိုမပါဝင်အောင်ပြုလုပ်ခြင်းဟာလေဥပဒေရာဟိုဖြည့်ရတခြားပြက်ရတခြားဖြစ်တဲ့ပုံစံမျိုးဖြစ်တဲ့ဆိုတဲ့အချက်ကိုလည်းအငြိလို့ဖြေထားပါတယ
်တရားစွဲအဖွဲ့ကဆွဆွဲတင်ပြထားချက်တွေကလူသက်လက်နဲ့ပေါ်မှာ DNA မျိုးရိုးဗီဇကွဲလွဲတဲ့အချက်လက်အထောက်အထားတွေနဲ့ DNA စစ်ဆေးမှုဟာစံချိန်စံညွှန်းနဲ့ကိုက်ညီမှုမရှိဘူးဆိုတာကိုအဓိကထားတင်ပြထားတယ်လို့လည်းဆက်ပြောသွားပါတယ်
။ဒေါက်တာဖွင့်စ်ကိုယ်တိုင်ဒီယူခေမှာစစ်ခံပြီးတော့ပါပြီ။ DNA တစ်ခုစစ်တဲ့အခါမှာဒီအမှန်အကန့်ဖြစ်ဖို့အမှန်တရားတိုင်းဖြစ်ထွက်ဖို့ဆိုရင်အနည်းဆုံးဒီ14ရက်ဒါမှ20လောက်ဆောင်ရပါတယ်။အရေးကြီးလို့ရှိရင်10လောက်ဆောင်မှတာလည်းအခြေရတယ်လို့ပြောထားပါတယ
်။
ဒါပေမဲ့အမှုရွေးတဲ့မှာကလေးကြီးကြီးကိုဟိုကလေးကြီးကြီးရဲ့ DNA ယူတာ2ရက်10လ2014ဖြစ်ပြီးတော့ DNA အဖြေထွက်လာတာက5ရက်10လ2014ဆိုတော့3ရက်ထဲနဲ့ DNA အဖြေထွက်လာတဲ့အခုအချိန်အဖြစ်လုံးဝလွဲမှားနေတဲ့ DNA ဖြစ်ဆိုတာမျိုးအန်ကေလို့ပြောချင်တာပါ။
မြန်မာရှေ့ပြောင်းလို့တမခန့်မှန်းခြေ4000လောက်အလုလုကန်နေတဲ့လက်ကျွမ်းမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရက်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်2ယောက်ကတော့တပ်ဖြတ်မှုကျူးလွန်ကြောင်းအစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုကြောင့်ဖြောင့်ကျက်ပေးခဲ့ရတာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုထားတာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူတက်မှုနဲ့တရားဆက်ဆိုခံရတဲ့မြန်မာလူငယ်2ဦးကိုတော့တနည်းကြော်ကြားထိုင်းနိုင်ငံကော်စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီးအခုနောက်ဆုံးတရားရုံးကနေအမှုခွနမှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာထိန်းသိမ်းထားပါတယ်။သူတို့လူမျိုးရေးနဲ့တရားမျှတစွာစီရင်နိုင်ရေးအတွက်မြန်မာနိုင်ငံတဝန်ဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါ။မေလ23ရက်နေ့မှာတော့သူတို့အယူခံကိုအယူခံတရားရုံးကနေဆုံးဖြတ်ချက်ပေးမှာဖြစ်ပါတယ်ရှင်
။ဒါကတော့မအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့မြန်မာအရေးဆွေးနွေးခန်းအပတ်စဉ်အစီအစဉ်ကိုနားဆင်ရပါတော့မယ်။အခုဒီဘက်မှာတော့မြန်မာအစိုးရတဲ့လက်ထက်မှာနိုင်ငံပိုင်ဘန်3ခုနဲ့တစ်လုပ်ငန်းကြောင်းမြင့်စတဲ့အစိုးရလုပ်ငန်း9ခုပေါ်အမေရိကန်အစိုးရရဲ့ပိတ်ဆို့မှုတွေကိုဖြေလျှော့ပေးလိုက်တာကလူအပ်ချက်တွေကိုတွက်ဆပြီးအမေရိကန်ရဲ့အချိုးစည်းဝါးကိုကာကွယ်ရာရောက်တဲ့အကြောင်းစီးပွားရေးပညာရှင်ဒေါက်တာအောင်ထွန်းတက်ကတုံ့တက်လိုက်ပါတယ်ပြင်မထားအရေးယူပိတ်ဆို့တဲ့စီးရင်ထဲမှာကုမ္ပဏီတချို့ကိုထပ်မံပြီးတော့ဖြည့်ဆွက်တာဟာဆိုရင်လေပြည်ပြင်ပြောင်းလဲရေးလူအပ်ချက်အတွက်ဖိအားဖြစ်စေတယ်လို့လည်းသူကပြောပါတယ်ဒေါက်တာအောင်ထွန်းတက်ကိုရန်ကုန်ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကတီးတန့်တွေးဆမေးမြန်းထားတာကိုနားဆင်ကြပါခင်ဗျာ
ကျင်းလာပါဆရာ
ကျင်းလာပ
ါโอเคကျွန်တော်တို့ VOE American တာကိုဆရာအင်ကိုလာပြီးတော့တွေ့ဆုံမြင်းမြင်းပြီးရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဆရာလည်းကျေးဇူးတင်ပါတယ် VOE
โอเคပါဆရာအခု American ပြည်တော်စုอ่ะပေါ့เนาะ American ပြည်တော်စုอ่ะစစ်အစိုးရအဆက်ဆက်ဒီမြန်မာနိုင်ငံရဲ့လူခွင့်ရေးချုပ်ဖောက်မှုတွေရှိတယ်နောက်ဒီမိုကရေစီရေးတွန်းအားပေးဖို့ဆိုပြီးတော့ဒီအရေးယူပိတ်ဆို့ပြီးတော့ဟိုတားဆီးပိတ်ဆို့မှုတွေလှုပ်ထားတာရှိပါတယ်ဒါပေမဲ့အခုအစိုးရအသစ်ပြောင်းလာတဲ့အခါမှာဒီတားဆီးပိတ်ဆို့မှုတွေကိုဖြေလျှော့ပေးတယ်ပေါ့เนาะဖြေလျှော့ပေးတာနဲ့တပြိုင်တည်းမှာပဲထပ်တိုးတဲ့ဟိုတားဆီးပိတ်ဆို့မှုတွေလည်းရှိပါတယ်အဲ့တော့ American ရဲ့ဒီ policy ပေါ့เนาะမြန်မာနိုင်ငံပေါ်ထားရှိတဲ့ policy ကိုဆရာဘယ်လိုသုံးသပ်လို့ရပါလဲရှင်
ဒီကိစ္စနဲ့ပတ်သက်လို့စဉ်းစားရင်ပေါ့နော်ဒီတကယ်တော့ political economy နိုင်ငံရေးဘောကပြည်ကဟိုရှူတော်မှာကြီးမှရမယ်ဟိုအခု sanction လို့ပြောတဲ့အခါမှာလူတွေကတော့ဟိုပိတ်ဆို့မှုလို့စဉ်းစားတာတကယ်သုံးသပ်နိုင်တော့ sanction က2မျိုးပေါ့နော် political sanction နဲ့ economic sanction အဲ့တော့ဒီနိုင်ငံရေးဖိအားပေးရုံနဲ့မလုံးတော့ဘူးဒါကြောင့်မို့ကိုယ့်ရဲ့သူတို့ရဲ့ပေါ့နော်နိုင်ငံရဲ့နိုင်ငံရေးနိုင်ငံရေးမူဝါဒကိုအကောင့်တွေပို့တဲ့နေနဲ့တစ်ဖက်ကနိုင်ငံရေးဖိအားပေးသလိုပူပြီးထိအောင်ဆိုပြီးဒီစီးပွားရေးဖိအားပေးတာအဲ့တော့ပမာနိုင်ငံအနေနဲ့ကြည့်လို့ရှိရင်ဆက်ရှင်နောက်ပိုင်းပေါ့နော်ကိုနိုင်ငံအနေထားကိုကြည့်ပြောသူတို့ American Sue ကအဆက်ဆက်ကဒီ both political and economic sanction နှစ်ခုလုံးတွဲလုပ်တာပေါ့အဲ့တော့လုပ်လိုက်တဲ့အခါကျတော့ဟိုဒီဘက်ပိုင်းမှာပေါ့2010ဆက်ပြီးဟိုတဖြည်းဖြည်းဟိုပြေလျှော့မှုကြီးစလာတယ်2010မှာဆက်လို့စတယ်ဒါဟိုအရင်ဆိုးကအသိဉာဏ်သက်သက်ပေါ့လေဒီစစ်ဆိုးကနာဝတနာဖာပြီးတဲ့ချိန်မှာဒီရလို့ပထဝီရေကောက်ပွဲကဏ္ဍတက်လာတဲ့အစိုးရကဏ္ဍစပြီးဆန့်ရှင်ဒီနည်းနည်းလေးလျှော့လာအဲ့လိုလျှော့လာသူပဲဒီဘက်အခုဟိုရလို့ပြည်သူအစိုးရလို့ခေါ်တဲ့ NLD လက်ထက်မှာတော့ကျွန်တော် review ပေါ့လေမိမာ review လုပ်လိုက်တဲ့ပုံမှာမူတည်ပြီးတော့သူတို့အရင်တော့ကဖီရှော့ဒါထက်ပိုပြီးတိုးလာဒါပေမဲ့စိတ်ဝင်စားဖို့ကောင်းတာဟိုဇာတင်နဲ့သူတို့ calibrate လုပ်တယ်ထင်တယ်ဟိုညှိကြည့်တယ်ထင်တယ်တစ်ဖက်ကတုံးသွားပြီးသလိုတစ်ဖက်ကလည်းရှော့တယ်အဲ့တော့ရှော့တာရှိသလိုတိုးတာလည်းရှိတယ်အဲ့တော့သူတို့အနေနဲ့ဒါတော့လေနော် foreign policy instrument တစ်ခုပဲနိုင်ငံရေးလက်နက်တစ်ခုဖြစ်တာမို့ဒီ extreme ဆိုတာတစ်ခုသူတို့ကတင်ပါတယ်ကြည်ရတာပေါ့နော်အခုရလာတဲ့တက်လာတဲ့ဟိုအစိုးရတက်ကလေးအားပေးခြင်းနဲ့ဒါပေမဲ့အဲ့ဒီလိုအားပေးတဲ့အခါမှာအခုမပြည့်ပြတ်သေးတဲ့ကြောင်းလဲမှုတွေရာလည်းရှိနေသေးတယ်ဟုတ်
ကြံနေသေးတ
ယ်ကြံနေသေးတယ
်ခရိုနီတွေ
အဲ့ဒီအတွက်ကိုလည်းသူတို့တစ်ဖက်ကရှိဟိုတခုလို့ရှိတယ်နော်ကျွန်တော်တို့ဒီဟို sanction လို့ပြောတဲ့အခါမှာလူကြီးက sanction နဲ့ခရိုနီနဲ့ဟိုတွဲတာရှိတယ် individual ပေါ့နော်တူးချင်းဒါပေမဲ့နိုင်ငံလက်ပါဒီနိုင်ငံကိုဒီပုံစံတစ်မျိုးနဲ့ပေါ့ဖိအားပေးတာအဲ့တော့ခရိုနီဒီကိုเนาะဒီခရိုနီဒီအပြင်ကိုဒီတူးချင်းပုံကိုတူးချင်းအပြင်ကိုကုမ္ပဏီလက်ပါတော့အော်ဒီမှာထူးစားထူးထူးကြကြပေါ့เนาะအရင်တော့ကျွန်တော်ဟိုတတ်မှတ်ထားတဲ့ကုမ္ပဏီတွေရှော့ပစ်လိုက်တယ်ဘန်နီရှော့လိုက်တယ
်သူကနိုင်ငံပိုင်
နိုင်ငံပိုင်ဘန်နီရှော့လိုက်တယ်အဲ့တော့သူကြည့်ရတာသူရဲ့ဟိုဒီpolicy အခုချမှတ်လိုက်တဲ့ policy ကြည့်ရတာတစ်ဖက်ကတော်တော်လေးရှော့ပေးလိုက်ပြီမြဲတစ်ဖက်ကလည်းပြန်တင်းပြန်အဲ့တော့ဟိုဆက်တင်နေသူ balance လုပ်တယ်ထင်တယ်အဲ့တော့အဲ့ဒါကိုသုံးသပ်ကြည့်ရင်တော့ပေါ့နော်ဒါကဟိုဒီရက်ပူပြီးအရှိန်ဒီဘက်ပြုပြင်ပြောင်းလဲမှု reform ပေါ့နော်ဟို reform ကပူပြီးထဲထဲပုံဖြစ်ဖို့နည်းနည်းနည်းနည်းရှိဖို့ဆိုတဲ့ဥတည်ချက်တစ်ခုလေ
ဒီမြန်မာနိုင်ငံရဲ့ဒီနိုင်ငံပိုင်ဘဏ်တွေပေါ့နော်အဲ့ဒီနိုင်ငံပိုင်ဘဏ်တွေကိုဒီပိတ်ဆို့မှုတွေဖြေလျှော့ပေးလိုက်တဲ့အခါမှာဒီဘယ်လိုမျိုးဟိုတိုးတက်မှုတွေရှိလာနိုင်မလဲပေါ့နော်ဘာလို့ဆိုမြန်မာနိုင်ငံရဲ့ဘဏ်တွေဆိုတာလည်းအတက်မှဒီမိပညာပိုင်းရာဆိုမတက်မှနောက်ကျပါလေတခြားနိုင်ငံတကာဘဏ်တွေနဲ့ရှင်မယ်ဆိုလို့ရှိရင်တော်တော်ကြီးကိုနောက်ကျနေပါလေဟိုမူဂျိုနဲ့ PhD အဆင့်လောက်ဖြစ်နေပါတယ်အဲ့တော့ဆရာအနေနဲ့မြန်မာနိုင်ငံဘဏ်တွေကိုဒီလိုမျိုးမနက်ငယ်နိုင်ငံပိုင်ဘဏ်တွေကိုဒီတားဆီးပိတ်ဆို့မှုတွေဖြေလျှော့လိုက်တဲ့အတွက်ကြောင့်မလို့ဆရာအနေနဲ့ဘယ်လိုသုံးသပ်လို့ရပါလဲရှင်
တခုအဲ့လိုဟိုကြီးဖို့ဒူတာကအခုနိုင်ငံတော်ဘဏ်တွေကို sanction ဖြေလျှော့လိုက်တယ်လို့ပြောတော့ဒီ sanction regime မှာကျွန်တော်တို့သတိထားကြည့်တာအထူးအဆုံးတစ်ခုကဟို financial ဘောဘဏ္ဍာရေးနဲ့ပတ်သက်တယ်ဘဏ္ဍာရေးနဲ့ပတ်သက်တော့အဲ့တော့တခုလို့ရှိရင်ပြဿနာတော့ရှိတာဘဏ္ဍာရေးနဲ့ပတ်သက်တဲ့အခါကျတော့ငွေသွင်းငွေပို့ဒီသွင်းကုန်ထုတ်ကုန်သမားတွေဟာဒီအမေရိကန်မှာရှိတဲ့ဘဏ်အကြီးကြီးနေနော်တကယ်တော့ American Bank လို့ပြောရင်ဒါတော့ဘာလို့လဲဆိုင်တဲ့ဘဏ်တွေမှာ International Bank တွေသူတို့နဲ့ထိတွေ့တဲ့အခါမှာလောကကံခက်တယ်ဆိုင်ကင်းကြောင့်အဲ့တော့ပမာကုမ္ပဏီတော်များဘာလို့ပါလဲစင်ကာပူနဲ့တစ်ဆက်ပန်းပြီးသွားတာမျိုးဖြစ်တော့ Transaction Cost တွေများတာအဲ့တော့မလိုဘဲနဲ့ဆိုင်ဟိုစင်ကာပူပြီးနေတာအဲ့တော့အခုလူပြေလျှော့လိုက်တဲ့အတွဲဒီသူများရှိရနေတစ်ဆက်သွားရမလို့ပဲကိုယ်ကိုတိုက်ရိုက်ဆက်ဆံနိုင်ရင်အဲ့တော့နောက်ဘက်ကကျွန်တော်ဒီနေ့နိုင်ငံတော်အစိုးရတက်တိုးတက်ပြောင်းလဲမှုအတွက်ဖွံ့ဖြိုးမှုအတွက်ကဆက်တင်နေ injection of foreign capital လို့ရနော်ဒီ foreign capital မရှိလို့ကျွန်တော်မဖြစ်နိုင်ဘူးခုမှရှိတဲ့ domestic saving ပေါ့ဒီမှာရှိတဲ့ပြည်တွင်းကျွန်တော်ဟိုစုဆောင်းမှုပမာဏဟာဟိုလူတော့တိုင်းတာမရှိအဲ့တော့ foreign injection လို့ရတဲ့အခါကြောင့်ဒီ sanction ဖြေလျှော့တာဟာကောင်းတဲ့လက္ခဏာဖြစ်တာကဆန့်ကျင်ရှိတဲ့နိုင်ငံကို invest လုပ်မယ်လို့ကတော်တော်ရှာတယ်ကိုပဲစဉ်းစားเนาะဒီနိုင်ငံကို sanction လုပ်ထားတဲ့နိုင်ငံကိုကိုကအရေးစုံပြီးရင်းနှီးဖို့ဆိုတာတော်တော်ကြီးကိုခဲနေတာအဲ့တော့ sanction ကြီးဖြေလျှော့လိုက်တဲ့ဟာမျိုးဖြစ်တယ်ဆိုရင်တော်တော်လေးအဆင်ပြေ
โอเคป่ะกูท้องซ้ําสุจีอ่ะเลยไม่จากินอ่ะเว้ยดิสิงคโปร์နိုင်ငံญาติဝင်ကြီးเนี่ยတွေ့ရဲ့ခါမှာ तू อ่ะပြောပါတယ်တိုက်ဆိုင်တာလည်းဒီ US ကဒီ sanction ဖြေလျှော့တာနဲ့နောက်ထပ်ပြီးတော့တိုးတဲ့ဟာလေးနဲ့တိုက်ဆိုင်ပြီးတော့ပေါ့เนาะ तू ပြောတာကတော့ဒီ sanction ကမြန်မာပြည်မထိကြိုက်ပါဘူးတဲ့အကြောင်းတစ်ခုအကြောင်းဒါဒီလိုမျိုး sanction လုတ်ထားတာဖြစ်တဲ့အကြောင်းမဟုတ်ဘူးအချိန်တန်လို့ရှိရင်သူကတော့သူပြေချော့သွားမှာပါလို့သူကပြောပါတယ်။သူကတော့အရင်တုန်းကတော့မြန်မာနိုင်ငံအပေါ်မှာ sanction ထားဖို့ပေါ့လေ။ဟိုမလျှော့ဖို့အတွက်ကိုသူကတွန်းအားပေးခဲ့တယ်တယောက်အဖြစ်နဲ့သူကဟိုလူတွေသိခဲ့တာပေါ့လေ။အဲ့ဆရာဘယ်လိုများသုံးသပ်လို့ရပါလဲရှင
်။ဒါသူဆိုပါနော်။ကျွန်တော်တို့ယုံကြည်ရှိတာဟုတ်တယ်ဗျာ။ဟိုအရင်တုန်းက sanction ကိုအားပေးခဲ့တာလေ။ခုန sanction ရောက်မဟုတ်ဘူး။လူချင်းနဲ့ပြောင်းလဲမှုရဖို့အတွက်။အဲ့တော့ဒီကမ္ဘာလုံးအတိုင်းအတာနဲ့ကြည့်ရင်ဟုတ်ဒီအင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်ကဒီလိုပဲ sanction တွေ impose လုပ်ပြီးတော့เนาะ sanction တွေတတ်မှတ်ပြီးတော့အဲဒီပြည်တွင်းမှာရှိတဲ့အခြေအနေတွေကိုပြောင်းအောင်လုပ်ဖို့လုပ်တယ်။အဲ့တော့အခုသူပြောဆိုပဲပေါ့ဒါအချိန်တိုင်းပြီးသွားလိမ့်မယ်။တိတ်ပြီးစိုးဝင်ကြလည်းမရှိဘူး။အဲ့တော့ဒါဒီ message တော်တော်ချက်တည်းအရေးပါတယ် message တင်တယ်။မဟုတ်ရင်ဟိုတချင်းတက်လက်နဲ့เนาะဟိုသူပြလည်းဟိုပြောဒီပြောနဲ့ဟိုခါခါနန်းနာဒီနေရာမှာကြာတာလေးတော့ဟိုဖြစ်စီနေတာဟိုအခြေအနေတစ်ခုအကြောင်းအကျက်တစ်ခုကိုကြည့်တဲ့အခါမှာအပေါ်ရဆက်ပြီးကြည့်တာမျိုးသုံးသပ်တာမျိုးမဟုတ်ပဲねတကယ့်ကိုထဲထဲဝင်ဝင်နော်သူပြောတာကျွန်တော်၄ပဲရှိတယ်သူပြောတာ၄ပဲရှိတာကနော်ဒါတိတ်မထိခိုက်ခဲ့ဘူးမထိခိုက်ခဲ့ဘူးဆိုတာလေနော်အဲ့တော့ကျွန်တော်ခုတစ်ခုဟောနော်ဟိုရတော့အများနဲ့အကောင်းမဲ့ကကြည့်တယ်ပေါ့နော်အကောင်းမဲ့ကကြည့်တော့ဒီ sanction regime ရှိခဲ့တာမဟုတ်ဟိုစီးပွားရေးလုပ်ငန်းကိုလုပ်တဲ့ပုံစံကိုယ်ကလည်းဒါအောင်တော့ကြိုးစားနေတာကျိုးဝါလုတ်တဲ့ပုံစံဒီဥပကိုယ်နိုင်ငံမှာအစိုးဆုံးပြဿနာကဒီတန်ဆာတာပစ္စည်းเนาะကျွဲဝချမ်းသာတဲ့နိုင်ငံဖြစ်တာမို့သဘောပတ်ဝန်းကျင်ထိခိုက်မှုတွေအများကြီးဖြစ်ခဲ့เนาะဒါပေမဲ့အခုဆိုရင်ဆန်ရှင်ဖြေလျှော့လိုက်တဲ့အခါမှာအရင်တိုင်းမျက်စိမိမိလို့လို့မရတော့အဲ့တော့ကျွန်တော်ခေါ်တဲ့ responsible investment ပေါ့เนาะဒီ
တာဝန်တ
ည်တယ်ကျွန်တော်ပြောတဲ့ဟိုတာဝန်တည်တယ်ကိုယ်တိုင်းတော်တော်လေးကျွန်တော် OECD နဲ့တွဲပြီးလုပ်နေခဲ့တော့ဒီ responsible investment ကအဓိကအဲ့တော့ဟိုဘယ်သူတွေငတိမှပြီးရောဆိုတဲ့ပုံစံမဟုတ်ပဲ ਨੇ အခုတော့တချို့နေရာပိုတော့ပြောတာ impact investment ပေါ့နော်ဒါဆိုတော့သုံးနေတာစီးပွားရေးနေနဲ့သုံးတော့ impact investment ကဒီ corrupted investment ကြောင့် negative impact မရှိအောင်ဘယ်လိုလုပ်လဲနော်လုပ်လို့ရပါတယ်ဒါဟို investment ကိုဆိုတော့ထင်းလို့ရအဲ့တော့အခုဒီဘက်မှာနော် UN ကလည်းအကူအညီပေးနေခါကြတော့ကိုရိုးလည်းဒါနဲ့တွဲပြီးသုံးနေခါကြတော့ဟိုgood also ကြူကြီးပြောစုပဲတော့ဒီ sanction ဟာတနေ့ကျရင်ဟာ sanction ရှိခဲ့တယ်ဆိုတော့သတိရမှာမဟုတ် sanction အနည်းနဲ့ပေါ့နော်ဟိုအဲ့တော့စဉ်းစားဖို့ကပေါ့နော်ဟိုပြီးခဲ့တဲ့ sanction regime ကိုကျွန်တော် lesson learn ပေါ့နော်ဟိုကအများအားဟိုကြောင်းစရာဖြစ်တာမို့အရာရာကိုအားလုံးကိုသင်ခန်းစာယူဖို့ကောင်းတယ်နော် sanction ရှိခဲ့တော့ကအဲ့ဒါဘလူတွေနင့်လာခဲ့တယ်နော်ဘလူတွေမနင့်လာခဲ့ဘူးဟာတကယ်ကိုကျွန်တော်ဟိုအသိရှိတယ်လို့ပြောတဲ့လူတွေနင်နာခဲ့တယ်ဆိုရင်ဒီဆိုင်ချင်းအောင်မြင်တာပေါ့နော်အဲ့တော့ကြီးကြီးတာသူတို့ US instrument ပေါ့ဒီ foreign policy တော့မဟုတ် state policy ပါသူကဒီနိုင်ငံကြီးတွေမကောက်ဟိုနိုင်ငံကြီးရောစီးပွားရေးရောအားလုံးပါနေတော့လူမှုရေးလည်းပါနေကြကြတော့အခုတို့ဒီဆိုင်ချင်းဖြေလျှော့နေစက်ထင်တာတော့ပေါ့နော်ဒီအခုနိုင်ငံတော်စုကအစ်စ်ကိုအပိပုရလူလိုအောင်မင်းเนาะဒီဆိုဝတ်တစ်ကိုเนาะယုံကြည်တယ်အဆိုဝတ်တစ်ပုံမှာစိတ်ချတယ်ဆိုရင်ဒီဆိုင်ချင်းဒီနည်းနည်းလေးဖြည့်လိုက်ဟိုအဆိုဝတ်ဒီမကနိုင်ငံမှာရှိတဲ့လုပ်ငန်းရှင်တွေကလည်းနည်းနည်းလုတ်ခွင့်ပူရှိတာဟိုအဲ့ဒါကြောင့်ဟိုသူတို့အဲ့လိုလုတ်တယ်လို့အောင်မိပါတယ်ဒါကြောင့်မို့ဟိုညှိုးနေတာပေါ့လေဒီ9နှစ်ဒီ9နှစ်အတွင်းမှာတဖြည်းဖြည်းအချိန်လေးဒီပြောင်းလာတဲ့အမျှကိုလူကျင်တာတွေကြံသေးတာတွေမပြီးပြတ်သေးတဲ့ပြုံပြောင်းလဲမှုတွေကိုကျွန်တော်လုတ်ပေးနိုင်ရင်လုတ်ပေးနိုင်တဲ့ညာတို့လည်းပဲချိန်ပြီးတော့လုတ်ပါပါဆရာ
ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဆရာလည်းကျေးဇူးတင်ပါတယ
်ဒါတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA American တန်ရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်လေးကိုမနေ့9နာရီအထိဆက်လက်အတန်းလွှင့်ပေးနေပါတယ်မကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်း나이ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ VOE ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလိုချင်တဲ့ဆိုရင်တော့ VOE ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။တော်တော်ရှင်တို့အခုဆက်လက်နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတာပါ။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
ဘယ်လိုပဲဖြစ်ဖြစ်တမတော်ကာကွယ်ရေးဦးစီးချုပ်ဘက်ကသူတို့ရဲ့သဘောထားယက်တီချက်တွေကိုထုတ်ဖော်ပြောဆိုလာကြပြီမို့ဒေါ်ဆန်းစုကြည်နဲ့ NLD အစိုးရလွှတ်တော်ဘက်ကနေ
တင်းစားဆရာဦးစီသူအောင်မြင်ဖြစ်ပါတယ်ပြည်တွင်တင်းသုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြရမှာပါဒါအပြင်ကမ္ဘာတစ်လုံးထူးခြားဆန်းပြားတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မတ်အေးတန်နာကျော်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်နားဆင်နိုင်ကြပါပြီခင်ဗျာ
မင်္ဂလာပါရှင်။ VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒီလေးတပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်နေချင်းချင်းပေးပို့လာတဲ့မြစ်တာဒီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်ရဲ့အစားတွေကိုအရင်ဦးဆုံးပြောပြသွားခြင်းပါတယ်။ American 3EGM အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့မကျင်းမွန်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုပြန်ပြီးတော့နားထောင်ဖို့အခက်အခဲရှိနေပါတယ်။ဖြစ်နိုင်ရင် YouTube ကနေကြည့်လို့ရအောင်လုပ်ပေးစီခြင်းပါတယ်။ဘကိုးကတော့ရှင်မောင်လင်းထိုက်ရေးလာတာပါ။ဟုတ်ကဲ့ပါကိုလင်းထိုက်ရေ YouTube ကနေကြည့်တာထက်တောင်မှပို့ပြီးတော့အဆင်ပြေမဲ့အစီအစဉ်မျိုးကျမတို့ VOA ကနေပြီးတော့အစီအစဉ်ပေးထားပါတယ်နော်။ Facebook ကနေကြည့်မယ်ဆိုရင်လွယ်လွယ်ကူကူဒီအစီအစဉ်တွေကြည့်လို့ရပါတယ်ရှင်။မြန်မာနိုင်ငံကအလက်ကင်ဖုန်းတွေကလည်း Facebook လွယ်လွယ်ကူကူသုံးလို့ရတာမလို့မြန်မာပြည်ကသောရရှင်နေအခုလိုမျိုး internet ပေါ်မှာတင်ပေးတဲ့ TV အစီအစဉ်တွေကိုလွယ်လွယ်ကူကူကြည့်လို့ရအောင်လို့ Facebook ပေါ်မှာလည်းတင်ထားပေးပါတယ်။ကျမတို့ရဲ့ VOA မြန်မာပိုင်း Facebook အစာမျက်နှာကိုတွားပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်။အစီအစဉ်တွေကိုအားပေးတဲ့ဆိုတဲ့အတွက်ကျေးဇူးတင်ပါတယ်။ဟောဒါနဲ့ခုနအစီအစဉ်တွေကို YouTube ကနေပြီးတော့လည်းတင်ထားပေးပါတယ်နော်။ VOA ကိုထောက်ရအားပေးနေပါတယ်ဆိုတဲ့ပခုတ်ကူသားလေးကိုမျိုးကတော့အခုလိုမျိုးအပြောင်းလဲအတွက်အရေးကြီးနေတဲ့ကာလမှာတန်မိုးဖျက်လို့မရတဲ့သတင်းတွေကိုထုတ်လွှင့်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်
။မင်္ဂလာပါ VOE တမိုင်းဝင်နေရတဲ့ကိုဖျက်တမ်းပြီးတော့ကျွန်တော်တို့ရဲ့မျောလင့်တောင်းတမှုတွေရင်ခုန်ခံစားရတဲ့ဝမ်းမြောက်ခြင်းတွေနဲ့အတူမြစ်တာလွှမ်းတဲ့အမိမြန်မာနိုင်ငံတော်ကြီးအတွက်ပြောစရာစကားလုံးတွေမရှိတော့လောက်အောင်ကိုပဲပီတိခံစားရပါတယ် VOE တာဝန်ထမ်းဆောင်နေပြီဖြစ်တဲ့ရတအစိုးရသက်စီကဘာကိုမျောလင့်လို့ရအောင်မှလဲဆိုတာကတော့စောင့်ကြည့်နေပါတယ်ကြောင်ကြမဲ့စွာနဲ့နေရတကူဖြတ်တန်းနဲ့ VOE ရဲ့နေ့စဉ်သတင်းတွေကိုလည်းအမြဲမပြတ်နားဆွင့်နေပါရယ်ကျွန်တော်လူမှုဘဝတွေထဲမှာတင်ယူခြင်းနဲ့အတွေးခေါ်ခေါင်းတွေကိုသတင်းလောကထုတ်လွှင့်တင်ဆက်ခြင်းတွေကလည်းရယူနှံသာမှုလို့တန်ဖိုးမဖြတ်လို့မရတဲ့သတင်းကဏ္ဍတွေကိုကျေးဇူးအထူးတင်ရပါတယ်ဗျာ
ပခုတ်ကူသားလေးကိုမျိုးဆိုတဲ့တော်ရရှင်ကျေးဇူးတင်ကြောင်းပြောလာတာပါကျော်စွာရှိုင်းဆိုတဲ့တော်ရရှင်ကတော့ VOE မြန်မာပိုင်းရဲ့ Facebook အစာမျက်နှာပေါ်မှာရေးလာတာဖြစ်ပါတယ
် VOE ရို့လို့ရေဒီယိုဌာနတွေကကျွန်တော်ရဲ့ဘဝတက္ကသိုလ်ကြီးတွေကတခုအပါဝင်လို့ပြောရင်လုံးဝမမှားပါဘူးခင်ဗျာကျွန်တော်ဆယ်ကျော်သက်အရွယ်အွန်လိုင်းတွေလက်လန်းမမီခင်ကတည်းကရေဒီယိုနဲ့နေ့စဉ်နားဆင်ပြစ်ခဲ့ပါတယ်ကျွန်တော်အသက်အခု29နှစ်ထဲရောက်နေတဲ့အထိနေ့စဉ်လုံးလုံးနားဆင်ခဲ့ပါတယ်ဒါကြောင့်လည်းအထူးကိုကျေးဇူးတင်ပါတယ်ခင်ဗျာ
VOA သတင်းတွေကပေးတဲ့ဗဟုသုတတွေအတွက်သူကအထူးကျေးဇူးတင်ပါတယ်တဲ့သောရရှင်နေရဲ့အရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့သောရရှင်နေကိုအနောက်တိုင်းဒေးလီတပုတ်နဲ့ကြားဖြတ်ပြီးတော့ဖျော်ဖြေပေးကြပါတယ်။ Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆင်းမှာနံပါတ်1အခုတစ်ပတ်အတွင်းမှာရောက်တဲ့သတင်းလေးပဲဖြစ်ပါတယ်။ Drake က2016ခုနှစ်မှာထွက်တဲ့တေးတပြား View ရဲ့မှာပါတဲ့ One Dance ဆိုတဲ့သတင်းမှာ Nigeria ga Afrobeat asura Whiskers ne British asura Kyla ro a phye pyo ti su thar a phit par de. April asa bai ma di 110 so de tchin go online ga sa phyan pyo. April 12 ye ni ma be US radio station ni ma sa pyo hlwin na ba. American ne Canada nai ngan ni ma number 1 phin ne yauk pyo da ga Drake adhika pawin ti so de tchin ni de ma prathama au song number 1 ya ra phit par de. Di tchin ga di American piyang su a phin ma so yin no Australia, pyin de Germany, Ireland, Britain, Netherlands ne New Zealand nai ngan a ti di de ma number 1 de ya shi par de shin. Drake Whiskers Kyla ro ti su tha de 110 so de tchin go na sin chi ya ma no.
On your ways, front way, back way. You know that I don't play. Streets not safe, but I never run away. Even when I'm away. OT, OT, there's never much love when we go OT. I pray to make it back in one piece. I pray That's why I need a one dance. Got a Hennessy in my hand. One more time before I go. Higher powers taking a hold on me. I need a one dance. Got a Hennessy in my hand. One more time before I go. Higher powers taking a hold on me.
Baby, I like it so.
Strength and guidance. All that I'm wishing for my friends. Nobody makes it from my ends. I had to bust up the silence. You know you gotta stick by me. Soon as you see the text, reply me. I don't wanna spend time fighting. We got no time and that's why I need a one dance. Got a Hennessy in my hand. One more time before I go. Higher powers taking a hold on me. I need a one dance. Got a Hennessy in my hand. One more time before I go. Higher powers taking a hold on me.
Drake Whiskers Kyla ro pu rwe pyo ti so tha de 110 so de tchin go na sin kai ja ya ba Tara shin ni twe Myanmar tchin le de bou ne le naw pai ma phyo pye pye u ma phit par de shin Akhu ro ko bain tin myin yu sa jet de ko thau phor la ja de Tara shin ni de ga ARE ye alwan thama so de Tara shin ye sa da saung go pyo pya pye chin ma de tu ga pinya le ma tet nangay ye thama le ma hou ba u de da mae Myanmar pi ma mwe Myanmar pi ma lu phit la de Myanmar nangay da ti ya ma lo ti tha da law le pyaung le chin tan mi so ra pyo pya chin ma de so ro video ko sa ye la da ba သူက1980အစောပိုင်းမှာမွေးဖွားခဲ့သူဖြစ်ပြီးတော့အခုအချိန်အထိမြန်မာနိုင်ငံရဲ့အပြောင်းလဲတွေသူထင်မြင်တာလေးတွေကိုမှတ်ထားတာပါ။ယူအားတွေကိုစီကားအောင်လုပ်ဖို့ပါတွေလုပ်တင်လဲဆိုပြီးတော့သူ့ရဲ့အမြင်ကိုအခုလိုပြောလာပါတယ်
။ကျွန်တော်ငငယ်တုန်းကမြန်မာပတ်စံကဖိုးတန်ခဲ့ပါတယ်။ဒါပေမဲ့မြန်မာပြည်သားတွေကဆင်းရဲခဲ့ကြပါတယ်။ဘာဖြစ်လို့ဆင်းရဲခဲ့တာလဲဆိုရင်အလောက်ကန်အလွန်ရှားပါလို့ပါ။ဟိုတုန်းကဆိုရင်အလောက်ကန်က200ဒီပဲရှိပါတယ်။မိုးကမှာပြိုးနှုတ်ကောက်ဆိုက်၊နှွေးကမှာကောက်ရိပ်သိမ်း200ဒီတည်းပါ။ကျန်တဲ့ယာစီတွေမှာအလုံးမရှိတော့ဆင်းရဲနွမ်းပါသူတွေမှာစားဖို့နေအင်တာမခက်ခဲပါတယ်ကျွန်တော်တွေ့ကြုံရပြောရရင်ထမင်းနဲ့မမှန်သူတော်တော်များရှိပါတယ်ဒါကအလောက်ကန်ရှားပါလို့ပါဒီနောက်ပြောင်းလဲလာတာလေးကိုလည်းပြောပြချင်ပါတယ်အများကြီးတော့မဟုတ်ပါဘူးစားဖို့နေနည်းနည်းအဆင်ပြေလာတာတွေ့ရပါတယ်ဘာကြောင့်လဲဆိုတော့နိုင်ငံတော်ကစင်မြောင်းတတမန်တွေပိတ်တင်တာပိတ်ဖွင့်တင်တာဖွင့်ဒါကြောင့်ရေကြီးတာတွေရင်းနှစ်တာတွေလည်းတက်တာသွားပါတယ်အင်းအိုင်တွေလဲတွေတိမ်ခေါ်တာတွေလည်းရှိပါတယ်တောင်သူလက်သမားတွေလည်းကြိုးစားကြပါတယ်ကောသွားတဲ့အင်းအိုင်တွေကိုအတုံးတဲအောင်ခြုံတွေကိုခုတ်ပြီးနိုင်ငံတော်ကချပီးတဲ့မျိုးစစ်တီးနှံတွေကိုမြေဆန်းခရမ်းပြူအောင်မြင်တဲ့အချိန်မှာပြည်သူတွေအလုပ်တစ်ခုပိုးလာပါတယ်နေရာဒီကနေ300ဒီစားအလုပ်ဖြစ်သွားပါတယ်ကောက်ဆိုက်ချင်းကောက်ရိပ်ချင်းပဲဆိုက်ချင်းပင်းနှုတ်ချင်းပိုးလာတဲ့အလုပ်တွေကြောင့်အရင်နဲ့မတူပဲစားဝတ်နေရေးအဆင်ပြေလာတာကိုတွေ့ရပါတယ်ဒါကြောင့်ကျွန်တော်အမြင်ပြောရရင်ပတ်စံရှိတဲ့တထေးကြီးတွေအလုပ်တွေကိုချက်ထွင်မယ်ဆိုရင်အလုပ်ကံမရှိတဲ့လူတွေပညာမတတ်တဲ့လူတွေအတွက်ပါအဆင်ပြေသွားမယ်လို့မြင်ပါတယ်
ရွာမှာဆိုင်တဆိုင်ပဲရှိရင်မစီကားနိုင်ပေမဲ့တဲ့အိမ်ကိုဆိုင်တလုံးပိုင်ပြီဆိုရင်တော့ရွာကြီးဖြစ်လာမှသိကြပါတယ်တဲ့ဆိုင်နေရှိလာရင်လည်းပညာတတ်တွေရွာကိုရောက်လာပြီးတော့တိုးထက်ဖို့ပို့ပြီးတော့လွယ်ကူပါမယ်ဆိုပြီးတော့ဒီတော်ရရှင်ကသူ့ရဲ့ထင်မြင်ယူဆချက်ကိုရေးပြီးတော့တော်ရရှင်နေနဲ့ဝေမျှလာပါတယ်တော်ရရှင်ရဲ့အရင်ဖွင့်စာတွေကိုအခုဆက်ပြီးတော့ပြောပြပေးပါမယ်ရှင်နောက်ပိုင်းမှာတော့မြန်မာသတင်းလေးတစ်ပုဒ်တေးလက်ဆောင်ဖြစ်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော် ပထမဦးဆုံးတော့ဒီကော့တောင်းလေးစေကအကြောင်းအရာတစ်ခုရေးလာတဲ့သောရရှင်ရဲ့စာကိုပြောပြပေးခြင်းပါတယ်။လေးချောင်းခီးစင်တဲ့ခီးသွားတဲ့အခါတိုင်းမှာကော့တောင်းလေးစေမှာကြုံတွေ့နေရတဲ့အဆင်မပြေမှုတွေကအကြောင်းအရာလေးတချို့ကို VOE ကပြောပြပေးခြင်းပါတယ်။ဆိုပြီးတော့သောရရှင်တယောက်လေးချောင်းခီးစင်နဲ့မကြမကြခီးသွားဖြစ်တဲ့ဆိုတဲ့ကော့တောင်းမျိုးသားတဦးစာရေးလာတဲ့သောရရှင်ရဲ့ရင်ဖွင့်စာကိုပြောပြပေးပါမယ်
။ကော့တောင်းမျိုးကိုလာရောက်လေပတ်တဲ့ဧည့်သည်တွေလေရင်စီးခီးသည်တွေဟာလေစိတ်အင်တာမတန့်လို့စီးချုပ်ဝမ်းချုပ်ပြဿနာတွေကြုံရပါတယ်ရေရင်တစ်ခုမှရှိတဲ့ပစ္စည်းတွေဖြစ်တဲ့လက်သုပ်စက်ကူလေးအနံ့အသက်တွေထိမ့်ပေးနိုင်တဲ့အမွှေးခဲကျန်းမာရေးအတွက်အရေးကြီးဆုံးဖြစ်တဲ့လက်ဆေးဖို့ဆက်ပြာအရေးအခဲလုံးဝမရှိပါဘူးသူတို့ယူရမယ့်အခကျင်းငွေတွေကြတော့နှီးမျိုးစုံနဲ့ယူထားတယ်လေရင်ပြန်ကွင်းကိုရောက်ပြီဆိုတာနဲ့စိုက်ကဲရက်ခကားရက်ခဧည့်သည်အချို့ပို့လုတဲ့သူတွေကြတော့လဲဧည့်သည်အချို့ပို့ကပ်ပြားယူကခီးသွားတွေနေနဲ့လဲဝင်ဆောင်ကအခွန်အခမျိုးစုံပေးဆောင်ရပါတယ်ဒီလိုခီးသွေးတွေဘက်ကတောင်းစရာရှိတာတောင်းပြီးပြီဆိုရင်တော့လေစိတ်ဘက်ကပြန်ပြီးပေးတဲ့ဝင်ဆောင်မှုကိုအပြည့်အဝပေးတင်ပါတယ်အနေအဆုံးဖြစ်တဲ့တန်ရှင်းရေးကိုတော့ဝင်ဆောင်မှုမပေးနိုင်ပါဘူးဒါဆိုရင်ပြည်သူတွေစီကကောက်ယူနေတဲ့ပြည်သူချွေးနေစာတွေအခွန်တွေကိုဘယ်မှာသွားသုံးမှလဲမေးချင်ပါတယ်ဒါပေမဲ့ချွင်းချက်တော့ရှိပါတယ်နိုင်ငံတော်အကြီးအကဲခီးစဉ်ရှိတယ်ဆိုရင်တော့တန်ရှင်းရေးကိုအသေးချာခီးဥဒစိုက်လှုပ်ထားတာတွေ့ရပါတယ်ဒါကြောင့်ကော့တောင်းလေစိတ်တန်ရှင်းကောင်းမွန်စေရေးအတွက်ပို့ဆောင်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနဲ့လေကြောင်းပို့ဆောင်ရေးညွှန်ကြားရေးမှူးဦးစီးဌာနညွှန်ကြားရေးမှူးချုပ်တို့ကိုမေးခွန်းထုတ်ချင်မိပါတယ
်။ဒါကတော့ကော့တောင်းလေစိတ်မှာဒီလိုမျိုး VIB ဧည့်သည်လာတဲ့အခါမှာတမျိုးဒါမှမဟုတ်ရိုးရိုးခီးသွားတွေပုံမှန်ခီးသွားနေတဲ့အချိန်ဒီမှာဆိုတမျိုးတကူရေးကျမရေးအတွက်အထူးအရေးကြီးတဲ့တန်စင်ကန်ကိုတန်ရှင်းအောင်မထားတဲ့အကြောင်းကိုသောရရှင်စာရေးပြီးတော့ရင်ဖွင့်လာတာပါ။သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီမှာရင်ရက်ချင်ပါတယ်။နောက်ပိုင်းမှာတော့မြန်မာသချင်းလေးတစ်ပုဒ်တိလက်ဆောင်အဖြစ်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်เนาะကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတိလက်ဆောင်ခဏမှာတိသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်เนาะVOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။မိခင်များနဲ့မတိုင်ခင်တည်းကတောင်းတဲ့သောရရှင်ရဲ့စာကိုအခုမှဖော်ပြပေးရမှာဖြစ်လို့ခွင့်လွတ်ပါလို့ပဲပထမအဆုံးအရင်ကြိုပြီးတော့ပြောချင်ပါတယ်။ဒီသောရရှင်ရဲ့စာကျမတို့ဒီအချိန်အခက်ခဲနဲ့ဒီသောရရှင်တချို့ရဲ့စာတွေလည်းဒီမိခင်များနဲ့တေးတောင်းလာတယ်မှာကြံခဲ့ပါတယ် Facebook ကတေးတောင်းထားတဲ့သူတွေအများကြီးရဲ့နာမည်လည်းကြံခဲ့ပါတယ်နော်။တမဟာနှစ်ကစောချစ်မောင်ဆိုပြီးတော့ရေးလာတဲ့သောရရှင်ကအမေများနေအတွက်တချင်တောင်းလို့နောက်ကျသွားပြီထင်ပါရဲ့တဲ့။ဘာပဲဖြစ်ဖြစ်အမေတွေအားလုံးကျမချမ်းသာကြပါစေလို့ဆုတောင်းလိုက်ပါတယ်ဆိုပြီးတော့ VOY Wine တော်သားတွေအားလုံးကိုလည်းစိတ်ရဲ့ကျမ်းမာခြင်းကိုယ့်ရဲ့ကျမ်းမာခြင်းတွေပြည့်စုံပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်တမဟာနှစ်ကအစောချင်းမှာမိခင်တွေအားလုံးအတွက်တည်ထောင်ထားတာကိုဒီမိခင်တွေကတခြားသောရရှင်တွေအားလုံးရောအတွက်ဒီတစ်ခေါက်ထုတ်လွှင့်ပေးခြင်းပါရနော်ဇော်ဝင်းထွတ်တီဆိုထားတဲ့လူဆိုတဲ့တခြင်းကိုအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်ရှင်
ချင်းသေးရင်မယ်တကယ်ဒုက္ခရောက်တော့ပြေးတယ်လူတို့လူတို့အမောင်တဲငါရောက်သွားရောတရားမသတိမရဘူးဘသူမှမရှိကြဘူး Oh လူတို့လူတို့Just so no one may yell me Nai yaro nita jade No kere ata se Lulu, lulu Kanada po wakai go Kai say to wei yene be Ne we mo chou twa jade Lulu, lulu Amarwe
သိဆိုထားတဲ့လူဆိုတဲ့သတင်းကိုနားဆင်ကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသတင်းရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့ဒီသတင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါလိမ့်ရှင် VOA ကိုလည်းစာရေးကြပါအောင်နော်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
ဒီတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပီးစာအစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်ကဏ္ဍကိုထုတ်လွှင့်ပေးပါရမယ်။တမတော်သဘောထားတမ်းပြည်အနာဂတ်အတွက်ကောင်းမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားတာဖြစ်ပါတယ်။မအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရခင်ဗျာ
။ပြီးခဲ့တဲ့တပတ်လုံးလုံးပြည်တွင်းသတင်းမီဒီယာအားလုံးမှာဖော်ပြခဲ့တဲ့သတင်းတပုတ်ကတော့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့သတင်းစာရှင်းလင်းပွဲအကြောင်းပဲဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူတမတော်ထိပ်ပိုင်ခေါင်းဆောင်တွေပါဝင်ပြီးသတင်းမီဒီယာသမားတွေမေးသမားကိုရှင်းလင်းပြောဆိုခဲ့ကြပါတယ်။အဲဒီသတင်းစာရှင်းလင်းပွဲမှာပါတဲ့အကြောင်းအရာတွေကိုကြည့်ရင်ဒီကနေ့တမတော်ရဲ့ရည်တည်ချက်ဒေါန်ဆန်းစုကြည်နဲ့အစိုးရအဖွဲ့ပေါ်သဘောထားငြိမ်းချမ်းရေးတည်ဆောက်ရေးအတွက်ရည်တည်ချက်စာတာတွေစုံစုံလင်လင်ပါဝင်တာမို့စိတ်ဝင်စားဖို့လည်းကောင်းပါတယ်ဒီကနေ့တမတော်ရဲ့ရည်တည်ချက်နဲ့သဘောထားတွေဟာရွေးကောက်ခံအစိုးရအသစ်ဖော်ဆောင်နေတဲ့တိုင်းပြည်တည်ဆောက်ရေးလုပ်ငန်းတွေမှာအထောက်အကူဖြစ်စီမှာလားဒေါန်ဆန်းစုကြည်ဥဆောင်ကောင်ထယ်ဖော်မဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပို့ပြီးလွယ်ကူချောမွေ့စီမှာလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောတဲ့အဓိကအကြဆုံးအချက်ကတော့တမတော်ဟာဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းခိုင်ခိုင်မာမာရပ်တည်နေတယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာနိုင်ငံရဲ့အထွတ်အထိပ်အကြီးအကဲဟာနိုင်ငံတော်သမ္မတဖြစ်တာကြောင့်သူတို့တက်မတော်ခေါင်းဆောင်တွေဟာလည်းသမ္မတကြီးဦးထင်ကျော်ရဲ့ဥဆောင်မှုကိုလိုက်နာလျက်ရှိတယ်လို့ဆိုပါတယ်။တပြိုင်တည်းထဲဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်အရတက်မတော်ဟာထူးခြားတဲ့အဖွဲ့အစည်းတစ်ရပ်ဖြစ်တာနဲ့အညီတက်မတော်ရေးရာကိစ္စတွေကိုတက်မတော်ခေါင်းဆောင်တွေကပဲလွတ်လွတ်လပ်လပ်အကောင့်ထဲပေါ်ဆောင်ရွက်နေတယ်ဆိုတဲ့အကြောင်းပြောဆိုခဲ့ပါတယ်။အတိတ်ဘက်ကတော့ဖွဲ့စည်းပုံအခြေခံဥပဒေအရတက်မတော်ဟာတရားရည်တည်ခွင့်ရှိနေတယ်ဆိုပေမဲ့တဘိုတမင်းတစင်ထောင်နာမျိုးမလုပ်ဘူး။သမရရဲ့လက်အောက်မှာပဲနေတယ်။သမရရဲ့ဥဆောင်မှုကတော့ခံယူတယ်ဆိုတဲ့သဘောပါ။နိုင်ငံအတွက်အရေးတကြီးလိုအပ်နေတဲ့ငြိမ်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းနဲ့ပတ်သက်ပြီးတော့လေတက်မတော်ဘက်ကတက်တက်ကြွကြွလူလူလားလားရှိနေတဲ့အကြောင်းဒေါန်ဆန်းစုကြည်နဲ့တွေ့ဆုံရမှာတော့အခုအစိုးရ၅နှစ်တတန်းအတွင်းငြိမ်းချမ်းရေးရအောင်စ조사ကြမယ်လို့ပြောဆိုခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးနဲ့ပတ်သက်ပြီးတက်မတော်ဟာအရင်သမရဦးသိန်းစိန်အစိုးရလက်ထက်ကချမှတ်ထားတဲ့မူဝါဒတွေအတိုင်းဆက်ပြီးရပ်တည်နေတယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုခဲ့ပါတယ်။အဲ့ဒါတွေကတော့အပြစ်ခတ်ရဆဲရေး NCA စာချုပ်လက်မှတ်ထိုးမထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်မှတ်ထိုးကြဖို့လိုတယ်ဆိုတဲ့အကြောင်းအပြစ်မရက်ပဲနဲ့နိုင်ငံရေးသကဝိုင်းနဲ့ဝင်ဖို့မဖြစ်နိုင်ကြောင်းကိုကန့်တအောင်းပလောင်နဲ့ရခိုင်အေအေတပ်ဖွဲ့၃ဖွဲ့နဲ့ပတ်သက်လို့ကတော့လက်နက်စွန့်ပြီးမှသာနိုင်ငံရေးကိစ္စလက်ခံဆွေးနွေးမှဖြစ်တဲ့အကြောင်းရှင်းလင်းခဲ့ပါတယ
်။သတင်းစာရှင်းလင်းပွဲအတွင်းသတင်းစာဆရာတွေစိတ်တဝင်စားမေးမြန်းခဲ့ကြတဲ့မေးခွန်းတစ်ခုကတော့အခု2016ခုနှစ်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့အသက်60ပြည့်ပြီးတမတော်တာဝန်ကနေအငြိမ်းစားယူမှလားဆိုတာပါ။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့တမတော်ဥပဒေအရအသက်60ကျော်သည့်အထိဆက်ပြီးတာဝန်ထမ်းဆောင်ခွင့်ရှိကြောင်းအရင်1983ခုနှစ်မှာထုတ်ပြန်ခဲ့တဲ့အမိတ်တရားအရပြည်ထောင်ဝင်အရာရှိတွေဟာအသက်အကန့်အသတ်မရှိတာဝန်ထမ်းဆောင်နိုင်တဲ့သဘောပါဝင်နေတဲ့အကြောင်းသူတို့လက်ထက်မှာတော့ဒါကိုမဖြစ်သင့်ဘူးလို့ယူဆတဲ့အတွက်ဗိုလ်ချုပ်ဆိုဘယ်နှစ်နှစ်ဗိုလ်ချုပ်ကြီးဆိုဘယ်နှစ်နှစ်အကန့်အသတ်နဲ့ဆက်ပြီးတာဝန်ထမ်းဆောင်ခွင့်ရှိတဲ့အကြောင်းသူကတော့အသက်60ပြည့်ပြီမဲ့အနားယူအောင်မှမဟုတ်တဲ့အကြောင်းတမတော်တာဝန်ကိုပဲဆက်ပြီးထမ်းဆောင်သွားဦးမယ်ဆိုတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့ဗိုလ်ချုပ်ဆိုဘယ်နှစ်နှစ်ဗိုလ်ချုပ်မှုကြီးဆိုဘယ်နှစ်နှစ်ဆက်ပြီးတာဝန်ထမ်းဆောင်ခွင့်ရှိတယ်ဆိုတော့သတ်မှတ်ထားတဲ့အတိအကျကိုတော့ထုတ်ဖော်ပြောဆိုသွားတာမရှိခဲ့ပါဘူး။ဒါအပြင်တမတော်အနေနဲ့ဒီလိုအမိန့်ကြေညာချက်မျိုးကိုထုတ်ဆင်းလို့ရတဲ့အတွက်တမတော်ကာကွယ်ရေးဦးစီးချုပ်ဟာသူတာဝန်ထမ်းဆောင်လို့တဲ့အသက်ကာလအပိုင်းခြားအထိတာဝန်ထမ်းဆောင်နိုင်တဲ့သဘောနဲ့ဆက်ရောက်နေတာတွေ့ကြရမှာဖြစ်ပါတယ်
။သတင်းစာရှင်းလင်းပွဲအတွင်းတမတော်အနေနဲ့လွှတ်တော်ထဲမှာ
25ရာခိုင်နှုန်းရယူထားတာကနေဘယ်တော့ဆွန့်လွတ်မလဲတနည်းလွတ်တော်တွေကနေဘယ်တော့ထွက်ခွာမလဲဆိုတဲ့မေးခွန်းလေးမေးခဲ့ကြပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့နဂိုဖြေနေကြထုံးစံအတိုင်းတိုင်းပြည်မှာလက်နက်ကိုင်တိုက်ပွဲတွေခြုံငိမ်းငြိမ်းချမ်းရေးအပြည့်အဝရလာပြီဆိုရင်တော့ပြည်သူတွေဖြစ်စေခြင်းတဲ့အတိုင်းဖြစ်စေရပါမယ်လို့အဖြေပေးခဲ့ပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တက်မတော်ထိပ်ပိုင်းခေါင်းဆောင်တွေရဲ့သတင်းစာရှင်းလင်းပွဲတစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ကောင်းမွန်တဲ့အချက်တွေအနေနဲ့ဖွဲ့စည်းပုံအရသမရာကြီးဦးထင်ကျော်ရဲ့ဦးဆောင်မှုကိုလိုက်ပါနေတယ်။ဒေါအောင်ဆန်းစုကြည်ခေါင်းဆောင်နဲ့အစိုးရတင်နဲ့ပူးပေါင်းဆောင်ရွက်နေတယ်။ငင်းငယ်ရေးရဖို့အကောင့်ထဲဖော်ရမှာလဲစိတ်အားထက်သန်မှုရှိနေတယ်ဆိုတဲ့အချက်တွေတွေ့ရပါတယ်။ဒါပေမဲ့တကယ့်လက်တွေ့ငင်းငယ်ရေးကိုအကောင့်ထဲဖော်ရမှာဒေါအောင်ဆန်းစုကြည်ဦးဆောင်အကောင့်ထဲဖော်မဲ့လုပ်ငန်းစဉ်အတိုင်းလိုက်ပါဆောင်ရွက်မယ်ဆိုတာထက်အရင်သမရဦးသိန်းစိန်လက်ထက်ကဆွဲကင်ခဲ့တဲ့ရက်တီချက်တွေအတိုင်းဆက်ပြီးရက်တီသွားမယ်ဆိုတာမျိုးကတော့ငင်းငယ်ရေးအကောင့်ထဲဖို့မဲ့ဒေါအောင်ဆန်းစုကြည်ကိုအခက်အခဲတွေ့စေနိုင်ပါတယ်။ဒါအပြင်ဖွဲ့စည်းပုံအခြေခံဥပဒေအရတက်မတော်ကိုတီးခြားအဖွဲ့အစည်းတရက်အဖြစ်ပြဋ္ဌာန်းထားတာကိုစုပ်ကင်ထားတဲ့အချက်တက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်ကောင်းဆောင်တွေဟာသူတို့သဘောဆန္ဒအလျောက်တက်မတော်တာဝန်တွေကိုဆက်ပြီးယူထားနိုင်တယ်ဆိုပြီးတကယ်လဲအသက်60ပြည့်တဲ့အတိုင်းအနားမယူကြတဲ့အချက်စတာတွေကတော့မြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်ပြန်မပေါ်လာစေရေးဒီမိုကရေစီနိုင်ငံထူထောင်ရေးအတွက်ကတော့ရင်မအေးနိုင်သေးပါဘူ
းဘယ်လိုပဲဖြစ်ဖြစ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကသူတို့ရဲ့သဘောထားယက်တီချက်တွေကိုထုတ်ဖော်ပြောဆိုလာကြပြီမို့ဒေါ်ဆန်းစုကြည်နဲ့ NLD အစိုးရလွှတ်တော်ဘက်ကနေတိုင်းပြည်မှာအပြစ်ခတ်ရက်စဲပြီးငြိမ်းချမ်းရေးရလာအောင်တိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်ဒီမိုကရေစီထွန်းကားလာအောင်တပ်မတော်စစ်ကောင်းဆောင်တွေနဲ့လက်တွဲဆောင်ရွက်ကြရမှာဖြစ်ပါတယ်တပ်မတော်ခေါင်းဆောင်တွေကင်ဆွဲထားတာတွေကငြိမ်းချမ်းရေးဖော်ဆောင်ရမှာအဟန့်တာဖြစ်စေနိုင်တဲ့ဒီမိုကရေစီဖော်ဆောင်ရေးမှာအခက်အခဲဖြစ်စေမဲ့ရည်တည်ချက်တွေကနေပြောင်းလဲလာအောင်တော့စီယုံဆွဲဆောင်ကြရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းတရင်သုံးသက်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့မနေ့ဖန်အင်္ဂါနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံရဲတပ်ဖွဲ့ကိုပြည်ပြင်ပြောင်းလဲရေးစပြီးလုပ်နေကြပါပြီအစိုးရသေးလက်ထက်မြန်မာရဲတပ်ဖွဲ့ပြည်ပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေပေါ်ကျွန်တော်တို့သောတာရှင်တွေကျေနပ်အားရကြပါလားရဲတပ်ဖွဲ့ဟာပြည်သူလူထုအားထားရတဲ့အဖွဲ့အစည်းတစ်ခုအဖြစ်ပြုပြင်ပြောင်းလဲနိုင်ဖို့လမ်းကြောင်းမှန်ပေါ်ရောက်နေပြီလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးကြဖို့အတွက် VO ရဲ့တယ်လီဖုန်းနံပါတ် 1-239-382-555 လေးကိုဖြစ်ဖြစ်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်ဖြစ်ဒေါ်ရရှင်တို့ရဲ့ဖုန်းနံပါတ်တွေကြိုပြီးပေးပို့ထားပါ။ဆွေးနွေးချက်အသံဖိုင်ဒါမှမဟုတ်လဲစာနဲ့ဝင်ရောက်ဆွေးနွေးလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့ဒေါ်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလိုသူတွေ VOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါစေခင်ဗျာအခုတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါတော့မယ်ထူးထူးခြားခြားသတင်းအထူးဆန်းတွေကိုမက်ခင်ဖြူထွေးနဲ့ကိုတားညုံဦးတို့ကတင်ဆက်ပေးထားပါတယ်နားဆင်ကြပါခင်ဗျာ
အမေရိကန်ပြည်အောင်စုနယူးယောက်မြို့ကြီးမှာဖမ်းဆီးမိထားတဲ့မော်တော်ဆိုင်ကယ်အစီး80လောက်ကိုရဲတွေကအင်တာနက်ကလမ်းကြီးဆက်နဲ့ကြိတ်ပြီးတော့ဖျက်ဆီးလိုက်ပါတယ်။ရဲတွေရဲ့ခေါ် Nit Wiss လို့ခေါ်တဲ့ဒီလူမိုက်တွေတရားမဝင်မော်တော်ဆိုင်ကယ်တွေနဲ့တွာလာနေတဲ့သူတွေကိုတင်ကန်းစာပေးလိုက်တာဆိုပြီးတော့ရဲတပ်ဖွဲ့ရဲ့ကော်မရှင်နာမင်းကြီး William Burton ကပြောပါတယ်။ ATVs အသေးစားဆိုင်ကယ်တွေကိုမြို့ထဲမှာတရားမဝင်စီးနေတဲ့သူတွေကိုရဲတွေကဖမ်းဆီးခဲ့ပြီးတော့ဒီနှစ်တစ်နှစ်ထဲမှာဆိုင်ကယ်အစီး669စီးတင်းစီးမိခဲ့ပြီးဆိုင်ကယ်စီးသူတွေကိုလည်းဥပဒေကိုဂရုမစိုက်ဘဲနဲ့ထင်အားဆိုင်မှုနဲ့ရေးယူခဲ့ပါတယ်။အင်ကာနေတို့ကတော့ Brooklyn မြစ်ပြင်ဒီဖမ်းဆီးမိတဲ့ဆိုင်ကယ်တွေကတချို့ကိုလုံးဝသုံးမရအောင်လမ်းကြီးဆက်နဲ့တစစီကျိတ်ပြီးတော့ဖျက်ဆီးလိုက်ပါတယ်။တရားမဝင်ဆိုင်ကယ်စီးနှင်မှုတွေဟာစီးနှင်သူအတွက်ရောပြည်သူတွေအတွက်ပါအထူးအငြင်းများတယ်လို့ကော်မရှင်နာမင်းကြီး William Burton ကပြောပါတယ်။
ဘာဘောမှာအရေးသွေးအကောင်းဆုံးနဲ့အကြီးလင်းဆုံးလို့သတ်မှတ်ထားတဲ့ Sharpa အပြာရောင်စင်ကလုံးကို Christine Leland ဌာနကပုံထုနည်းကလေးလံတင်ရောင်းချလိုက်ပြီးတန်း56သိန်းရရှိသွားပါတယ်14.5 carat အရွယ်ရှိတဲ့အပြာရောင်စင်ကြီးကိုနျူကလ িয়ার လက်နက်တီထွင်သူ Oppenheimer နဲ့နာမည်တူတဲ့ဆင်ရဲမူလပိုင်ရှင် Sir Philip Oppenheimer နာမည်ကိုယူပြီးတော့ Oppenheimer အပြားလို့နာမည်ပေးထားပါတယ်။ကမ္ဘာပေါ်မှာရှိတဲ့စိန်တွေကအရေးအသွေးအကောင်ဆုံးအကြီးဆုံးနဲ့အကြီးလင်းဆုံးလို့သတ်မှတ်ထားပြီးစိန်တစ်လုံးထဲနဲ့ဈေးအများဆုံးရတာလို့မှတ်တမ်းတင်ထားပါတယ်။အရင်ကစိန်တစ်လုံးထဲကိုဒေါ်လာ48တန်းနဲ့ရောင်းချခဲ့ဘူးပါတယ်။အခုလောက်ကောင်းတဲ့အရေးအသွေးမျိုးဘယ်တော့ကမှမရှိခဲ့ဘူးတဲ့အကြောင်းခရစ်စတင်လီလန်ဌာနဥရောပဆိုင်ရာဒါရိုက်တာရေမွန်ဆန်ခရော့ဖ်ဘေကာကပြောပါတယ်။ဒီဆင်ရဲမူလပိုင်ရှင်ဆာဖီလစ်အိုပန်ဟိုင်မာဟာဒဘီယက်စိန်ဆိုင်ကြီးကိုတီထောင်သူစိန်ရောင်းဝယ်လုပ်ငန်းနဲ့အသက်မွေးသူတဦးဖြစ်ပါတယ်ရှင်။
အမေရိကန်ပြည်အောင်စုရဲ့ပထမဆုံးအမျိုးသားလိင်နံအစားထိုးခွဲစိတ်ကုသမှုမေလ18ရက်နေ့ကအောင်မြင်မြင်နဲ့ပြုလုပ်ခဲ့ပါတယ်။15နာရီကြာခွဲစိတ်မှုအပြီးအစားထိုးကုသူသောမတ်မန်နင်းအနေနဲ့ရှင်ရှင်လန်းလန်းရှိပြီးတော့စကားလဲကောင်းကောင်းပြောဆိုခဲ့ပါတယ်။သူ့ရဲ့လိင်နံကို2012ခုနှစ်ကကင်ဆာရောဂါကြောင့်ဖျက်ဖြစ်လိုက်ရပြီးတော့ဒုက္ခနဲ့လမ်းလျှောက်နေရတာပါ။ခွဲစိတ်ကုသတဲ့အနေနဲ့သူ့အနေနဲ့ဘာမှနာကျင်ခံစားမှုမရဘူးလို့ပြောပါတယ်။မန်နင်းဟာကမ္ဘာပေါ်မှာတတိယမြောက်အမျိုးသားလိင်နံအစားထိုးခွဲစိတ်မှုခံယူခဲ့သူဖြစ်ပါတယ်။2014ခုနှစ်မှာတောင်အာဖရိကကတယောက်နဲ့2005ခုနှစ်မှာတရုတ်ပြည်ကတယောက်လဲအခုလိုမျိုးခွဲစိတ်မှုမျိုးခံယူခဲ့ကြပါတယ်။တောင်အာဖရိကကတယောက်ကတော့ခုတက်တီကျမှနေပြီးတော့သူ့မိမကိုဝင်ကြသွားခဲ့ပြီးမြဲခလေးကတော့အဖတ်မတင်ခဲ့ပါဘူး။တရုတ်ပြည်ကတယောက်ကတော့သူ့ရဲ့ဇနီးနဲ့သူ့အတွက်အဆင်မပြေလှတဲ့အတွက်သူ့ရဲ့လိင်တန်အသစ်ကိုပြန်ဖယ်ရှားခဲ့ရပါတယ်။အခုလိုခွဲစိတ်မှုနည်းပညာအသစ်ကြောင့်ကင်ဆာရောဂါတွေတွေထိခိုက်တန်းရခဲ့သူတွေနဲ့လိင်ငါချွင်းခဲ့သူတွေအတွက်မျှော်လင့်ချက်တွေရှိလာတော့မှာပါခင်ဗျာ။
အရင်မူဗီကားပေါင်းတာဟာအားလုံးအတွက်အန္တရာယ်ရှိပါတယ်။ဒါအပြင်မူဗီလမ်းလျှောက်တာကလည်းအန္တရာယ်များတယ်ဆိုတာတရုတ်ပြည်အနောက်တောင်ပိုင်းကလူတယောက်ရဲ့အဖြစ်ကပြသနေပါတယ်။ဒီအမှုသမားဟာသူ့တောက်နိုင်တာထက်ပိုတောက်ပြီးအိန္ဒိယဘေးကမြောင်းလိုမျိုးအုတ်ရိုးနေရန်ကြားထဲညက်နေကြတာပါ။စင်တီမီတာ40လောက်ကျယ်တဲ့အုတ်ရိုးကြားထဲကိုဘယ်လိုရောက်သွားပြီးတော့ညက်နေတယ်လဲဆိုတာကိုတော့လာခဲ့တဲ့မိသက်သမားတွေတောင်အံ့ဩကြပါတယ်။အမှုသမားလည်းတန်ရအနေငယ်ရတာကလွယ်ပြီးဘာမှမဖြစ်ခဲ့ပါဘူးရှင်။
ဘာတလွားထူးခြားဆန်းပြအစီအစဉ်ကိုတင်ဆက်ပေးရတာဖြစ်ပါရခင်ဗျာအခု VOE American အတန်ကထုတ်လွှင့်ပေးနေတဲ့တနင်္လာနေ့မနေ့ဖက်တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုမနေ့ခင်းအစီအစဉ်နေမကြခင်ပြီးဆုံးတော့မှာပါကြာရှိနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ
်တာလီဘန်အဖွဲ့ခေါင်းဆောင်မူလာအက်တာမွန်ဆူဟာပါကစ္စတန်နိုင်ငံအတွင်းအမေရိကန်တို့ပြုလုပ်လိုက်တဲ့လေကြောင်းကတိုက်ခိုက်မှုတွင်သေဆုံးသွားတယ်လို့အာဖဂန်ထောက်လှမ်းရေးအေဂျင်စီကအတည်ပြုပြောကြပါတယ်။အမေရိကန်တို့ရဲ့ drone ယာဉ်နဲ့တိုက်ခိုက်မှုဟာပါကစ္စတန်နိုင်ငံအတွင်းစနေနေ့ကပြုလုပ်ခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့စစ်သမိုင်းမှာသဘောထားအကွဲဆုံးစစ်ပွဲတွေထဲကတစ်ခုဖြစ်တဲ့ဗီယက်နမ်စစ်ပွဲအဆုံးသတ်ခဲ့ပြီး52နှစ်အကြာမှာအမေရိကန်နဲ့ဗီယက်နမ်နိုင်ငံဆက်ဆံရေးဟာအခုလောက်ပဲတော့ငါမှပိုပြီးမနစ်ကပ်ခဲ့ဘူးလို့သမ္မတအိုဘားမားရဲ့ဗီယက်နမ်နိုင်ငံကို၃ရက်ကြာတက်ရောက်တဲ့နိုင်ငံတော်ခီးစဉ်အတွင်းမှာကြွန့်ကျင်သူတွေကပြောပါတယ်။နိုင်ငံဆက်ဆံရေးပူပြီးအကောင်ခိုင်မာလာစေရေးအတွက်ဆက်စုတင်တင်နဲ့ချီပြီးကြာနေတဲ့လက်နက်ကုန်သွယ်ခွင့်ပိတ်ပင်မိန့်ကိုရုတ်သိမ်းပေးဖို့သမ္မတအိုဘားမားကိုအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကရောဗီယက်နမ်အစိုးရဘက်ကပါနှစ်ဖက်စလုံးကတိုက်တွန်းနေကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအစီအစဉ်တွေကိုချီကျူးပြောကြားလိုက်ပါတယ်။ဒါပေမဲ့ဈေးကွက်စီးပွားရေးစနစ်လူခွင့်ရေးနဲ့တခြားဖွံ့ဖြိုးရေးအစီအစဉ်စတဲ့အရေးပါတဲ့ကဏ္ဍတွေမှာပြည်ရင်ပြောင်းလဲမှုတွေကိုဆက်လက်လှုပ်ဆောင်ဖို့သူ့ရဲ့မြန်မာနိုင်ငံနေခြင်းပြန်ခီးစဉ်အဆုံးမသတ်ခင်နိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်နဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးကယ်ရီကပြောကြားလိုက်တာပါ။အိရှင်မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်ကလည်းပိတ်ဆို့မှုတွေကိုမကြောက်တဲ့အကြောင်းမြန်မာနိုင်ငံဘက်ကလမ်းမှန်ကိုဆက်လျှောက်သွားရင်အချိန်ကာလတစ်ခုအတွင်းမှာရှိသမျှပိတ်ဆို့မှုတွေရုတ်သိမ်းပေးမယ်လို့ယုံကြည်တဲ့အကြောင်းပြန်လည်ပြောကြားခဲ့ပါတယ်။အိန္ဒိယမြန်မာနယ်စပ်ဒေသမဏိပူရဒီနေ့အတွင်းမှာရှိတဲ့အိန္ဒိယအစိုးရတပ်ဖွဲ့တွေကိုလက်နက်ကင်တောင်းကျမ်းသူတွေကခြုံခိုတိုက်ခတ်ခဲ့တဲ့အတွက်အရာရှိ2ဦးပါဝင်အစိုးရအဖွဲ့ဝင်6ဦးသေဆုံးသွားခဲ့ပါတယ်
။ထိတန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကုစော်ဝင်းလှိုင်ကြီးညာသွားခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နံဖြစ်ပြီးတော့အတမင်းဆိုင်ကအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ VOE ရဲ့နက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေတန်လွှင့်ပေးခဲ့တာပါ။ VOE ကိုနားဆင်တဲ့အတွက်ထူးကျေးဇူးတင်ရှိပါတယ်။ဒေါက်တာရှင်မြတ်နဲ့တကွမြန်မာပြည်သူပြည်သားအားလုံးတရားပျော်ရွှင်ချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်လုပ်ပါ
This program has come to you from the Voice of America, Washington.